Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2024ခုနှစ်နိုဝင်ဘာလ29ရက်ဗုဒ္ဓဘုနေ့ညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုလိုင်းတိုမီတာ1925 32တို့အပြင်လိုင်းလက်မီတာ29 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အစ္စရေးနဲ့ဟစ်ဘောလာအကြအပြစ်ခတ်ရဆဲရေးသဘောတူညီချက်ဒီကနေ့စတင်ပါတယ်ရိုညာရေးပေါ်ကျွတ်လွန်တဲ့အမှုတွေအတွက်ဗိုလ်ချုပ်မှုကြီးမေအောင်လိုင်ကိုဖမ်းဝရမ်းထုတ်ပေးဖို့ ICC ကရှောက်ထားလိုက်ပါတယ်သမရတီတော်လည်းထောင်းလက်ထက်မှာသွင်းကုန်ခုံတွေတိုးကောက်လာမဲ့အပေါ်အာရှမှာကြေရက်ခတ်မှုတွေရှိနေပါတယ်။ဒီသတင်းတွေပါဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့မအင်ဂျင်နာနဲ့ပဲအတူတင်ပြပေးသမောခင်
။ကချင်ပြည်နယ်ကတော့မနေ့ကလီစိတ်ကိုစွတ်တိုက်ကောင်မပြတ်တော့ဒီခီးစင်ရက်ပါ
ဒါကတော့ကချင်ပြည်နယ်ဗမော်မြို့လေရင်ကွင်းကိုကချင်တိုင်းသားလက်နက်ကိုင်အဖွဲ့ KIA ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တဲ့အတွက်လေရင်ခီးစင်တွေရန်နာခဲ့ရတဲ့အကြောင်းပြောပြသွားတာပါ။နောက်ပိုင်းမှာတော့အပြည့်စုံနားဆင်ရဖို့ရှိပါတယ်ရှင်။နောက်တစ်ခါတော့ဒီစစ်ကောင်စီလက်နက်ကြီးကြောင့်စကိုင်းတိုင်းကလေးမျိုးနယ်မှာတော့ရွာသားလေးဦးသေဆုံးခဲ့တဲ့သတင်းပေးပို့ချက်ကိုလည်းတင်ဆက်ဖို့ရှိပါတယ်။နောက်ပိုင်းမှာတော့အက်ဒီတာဆွေးနွေးကန်ဂျန်စီစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရမှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့အတူပြောပြမှာပါရှင်။
ဣသရေလနဲ့လေဗနွန်အခြေစပ်ဟက်ဇိုလာအဖွဲ့အကြအပြစ်ခတ်ရစေးသဘောတူညီချက်ဒီကနေ့နိုမလာ28ရက်မနေ့အစောပိုင်းမှာစတင်အသက်ဝင်သွားပြီဖြစ်ပါတယ်။ယာယီအပြစ်ခတ်ရစေးသဘောတူညီချက်ကနေဂါဇာမှာပါအပြစ်ရရေးလမ်းကြောင်းပေါ်ကိုဥတီသွားနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအမေရိကန်နဲ့ပြင်သစ်ခေါင်းဆောင်တွေကလည်းပြောပါတယ်။ဣသရေလလွတ်တော်ကမနေ့အင်္ဂါနေ့မှာအတည်ပြုပေးလိုက်တဲ့ဒီအပြစ်ခတ်ရစေးသဘောတူညီချက်ရနိုင်ဖို့အမေရိကန်ပြည်ထောင်စုနဲ့ပြင်သစ်နိုင်ငံတို့ကအဓိကကြားဝင်ဆောင်ရွက်ပေးခဲ့ကြတာပါ။အပြစ်ခတ်ရစေးသဘောတူညီချက်စတင်အသက်ဝင်တဲ့အချိန်ကစလို့လေဗနွန်နိုင်ငံတောင်ပိုင်းကိုမော်တော်ကားတွေအများအပြားဥတီသွားနေကြပါတယ်။ဒီလူတွေဟာလနဲ့ချီဖြစ်ပေါ်ခဲ့တဲ့အစ္စရေးနဲ့ဟက်ဇ်ဘောလာအဖွဲ့ကြားကတိုက်ပွဲတွေအတွင်းဘေးလွတ်ရာကိုထွက်ခွာပေးကြဖို့အစ္စရေးရဲ့ညွန်ကြားချက်တွေကြောင့်တခြားနေရာကိုထွက်ခွာရှောင်တိမ်နေခဲ့ကြသူတွေလည်းဖြစ်ပါတယ်။အစ္စရေးစစ်တပ်ကတော့သူတို့အရင်ကဘေးလွတ်ရာကိုရှောင်တိမ်ပေးကြဖို့ညွန်ကြားချက်ထုတ်ပြန်ထားတဲ့နေရာတွေကဒေသခံတွေအနေနဲ့နေရပြန်မလာကြဖို့သတိပေးချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။
ရုရှားတို့ကဒရုန်းယာဉ်86စင်းနဲ့မနေ့ညကဇက်တိုက်တိုက်ခိုက်ခဲ့တဲ့အတွက်မြို့တော်ကီးဖ်မှာအနည်းဆုံးလူ3ထိခိုက်ဒဏ်ရာရသွားတယ်လို့ယူကရိန်းအရာရှိတွေကပြောပါရယ်။ပြစ်ချဖျက်ဆီးခံလိုက်ရတဲ့ရုရှားဒရုန်းယာဉ်တွေရဲ့အပိုင်းအစတွေအဆောင်တစ်ခုထိမှန်ပျက်စီးခဲ့တယ်လို့ကီးဖ်မြို့တော်စစ်ဖက်အုပ်ချုပ်ရေးအကြီးအကဲက Telegram လူမှုကွန်ရက်မှာရေးထားပါရယ်။ရုရှားတို့ပြစ်လိုက်တဲ့ဒရုန်းယာဉ်86စင်းတဲက36စင်းကိုကြားဖြတ်ပြစ်ချနိုင်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါရယ်။ကီးဖ်အပြင်တခြားဒေသ9အတွင်းမှာလေခုနှစ်ခုအတွင်းမှာလေရုရှားရဲ့ဒီဒရုန်းယာဉ်တွေကိုကြားပြတ်ပစ်ချနိုင်ခဲ့တယ်လို့ရုရှားဒီယူကရိန်းတာဝန်ရှိသူတွေဘက်ကပြောပါရယ်ရုရှားတို့ကလည်းယူကရိန်းဘက်ကပစ်လိုက်တဲ့ဒရုန်းယာဉ်25စင်းကိုပင်လယ်နက်နဲ့ရုရှားတို့သိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသတွေမှာကြားပြတ်ပစ်ချနိုင်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါရယ်ရှင်
အမေရိကန်ယူကခွန်သမ္မတဒေါ်နယ်ထရမ့်ဟာသူ့အစိုးရအဖွဲ့ဝင်တွေအစိုးပြုရထားနေတာမှာစစ်ပွဲနဲ့ပတ်သက်ပြီးအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖြစ်နိုင်ငံတကာကုန်သွယ်ရေးရှင်းနေတူဖြစ်တဲ့ဂျေမစ်ဆန်ဂရီယာကိုအစိုးပြုလိုက်ပါတယ်။သူဟာထရမ့်ပထမတက်တန်းကာလအတွင်းကုန်သွယ်ရေးကိုယ်စားလှယ်ရဲ့ဝန်ထမ်းရေးရာအကြီးအကဲအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးတော့တရုတ်ပေါ်တွင်းကုန်အခွန်တိုးမြင့်တာနဲ့မက္ကဆီကိုနဲ့ကနေဒါနိုင်ငံတွေနဲ့ကုန်သွယ်ရေးသဘောတူစာချုပ်ချုပ်ဆိုတဲ့ကိစ္စတွေမှာအဓိကနေရာကပါဝင်ခဲ့သူဖြစ်တယ်လို့ထရမ့်ကပြောပါတယ်။စစ်ပွဲရေးနဲ့ပတ်သက်ပြီးထရမ့်အဆိုပြုသူနောက်တစ်ဦးကအင်ပီရိုအမျိုးသားစစ်ပွဲရေးကောင်စီကိုဦးဆောင်ဖို့အတွက်စစ်ပွဲရေးပညာရှင်တဦးဖြစ်တဲ့ Kevin Hassett ဖြစ်ပါတယ်။သူဟာထရမ့်ပထမတက်တန်းကာလအတွင်းစီးပွားရေးအကြံပေးများကောင်စီကိုဦးဆောင်ခဲ့သူလည်းဖြစ်ပါတယ်။ဟက်ဆက်အနေနဲ့သူ့ရဲ့ယာရုအသစ်မှာ2018ခုနှစ်ကလုပ်ခဲ့တဲ့အခွန်ရှော့ပေါ်ရေးကိုအသစ်တစ်ပံပိုကောင်းအောင်လှုပ်ဆောင်ပေးမှဖြစ်ပြီးဘိုင်ဒန်အစိုးရလုပ်ခဲ့တဲ့ငွေကြေးဖောင်းပွားမှုဒဏ်ကနေအမေရိကန်မိသားစုတွေပြန်နလန်ထူလာအောင်ကူညီမဲ့ကိစ္စမှာအဓိကနေရာကကူညီမယ်လို့ထရန့်ကပြောပါတယ်ခင်ဗျာ။
ဥရောပသမဂ္ဂ EU အနေနဲ့ကိုကိုကိုခုခံကာကွယ်နိုင်ဖို့အတွက် ကာဝယ်ရေးနဲ့စီးပွားရေးတိုးမြှင့်ဖို့ကိုအချိန်ဆွဲမနေဘဲအလင်းမြန်လှုပ်ဆောင်ဖို့လိုတယ်လို့နောက်တစ်ချိန်တက်တန်းအတွက်ထပ်မံရွေးချယ်ခံလိုက်ရတဲ့ EU အကြီးအကဲ Von der Leyen ကဒီကနေ့ဗုဒ္ဓဘူးနေ့မှာဥရောပလွှတ်တော်မှာတတိပေးပြောကြားလိုက်ပါတယ်။ဥရောပနယ်စပ်မှာဖြစ်ပွားနေတဲ့ယူကရိန်းစစ်ပွဲအပါအဝင်ဥရောပသမဂ္ဂရင်ဆိုင်နေရတဲ့အခက်အခဲတွေအတွက်အလင်းမြန်လှုပ်ဆောင်ဖို့သူနဲ့သူ့ရဲ့လှုပ်ဖော်ကင်ဘက်တွေဟာအဆင်သင့်ရှိပါတယ်လို့လည်းပြင်သစ်နိုင်ငံမှာကျင်းပနေတဲ့ဥရောပလွှတ်တော်မှာပြောကြားခဲ့တာပါနိုင်ငံပေါင်း28နိုင်ငံပါဝင်တဲ့ဥရောပသမဂ္ဂရဲ့လွှတ်တော်ကနောက်တစ်ချိန်တက်တန်းအတွက်တာဝန်ယူဖို့ထပ်မံရွေးချယ်လိုက်တဲ့ Von der Leyen ကတော့ကာဝေးရေးအသုံးစရိတ်အများအပြားတိုးမြှင့်ဖို့တောင်းခံလိုက်တယ်လို့ဒီကနေ့ရင်ဆိုင်နေရတဲ့ချင်းချောက်မှုတွေကိုအလေးနဲ့ထားပြီးတော့အချိန်မဖြုံးမဲအားကျုံးမှန်တဲ့လှုပ်ဆောင်ရမယ်လို့လည်းပြောပါတယ်ရုရှားရဲ့ယူကရိန်းပေါ်ကျူးကျော်စစ်အရှိအလဲပိုင်းစစ်ပွဲတရုတ်ရဲ့စီးပွားရေးဆိုင်ရာချင်းချောက်မှုတွေအပြင်အမေရိကန်ပြည်ထောင်စုမှဒေါ်နယ်ထရန့်သမ္မတအဖြစ်ရွေးချယ်ခံထားရတာတွေဟာဥရောပသမဂ္ဂအတွက်စိန်ခေါ်မှုတွေဖြစ်နေပါတယ်လို့လည်းသူကပြောပါတယ်ရှင်
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညာလိုင်းဒိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါနေပို့ထိုးနေညာပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာရင်းညာတွေပေါ်ကျွလွန်တဲ့ရာဇဝမှုတွေအတွက်တာဝန်ရှိတဲ့ဆိုတဲ့ဆွဆွဲချက်နဲ့မြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖမ်းဝရမ်းထုတ်ပေးဖို့နိုင်ငံတကာရာဇဝတ်တရားရုံး ICC ရဲ့ရှေ့နေချုပ်ခရင်ခန်ကဒီကနေ့နိုဝင်ဘာလ29ရက်နေ့မှာရှင်းထားလိုက်ပါတယ
် My office is submitting applications to the judges of the pre-trial chamber and this first application is for Min Aung Hlaing
the acting president of Myanmar နဲ့ကာကွယ်ရေးဌာနရအကြီးအကဲဖြစ်တာဝန်ယူထားတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတရားရုံးရှေ့မှောက်မှာပနားမကြားနာဆစ်ဆစ်ဖို့အတွက်ကျွန်တော်ယုံကဒီကနေ့ဖမ်းဝရမ်းထုတ်ပေးဖို့တရားရုံးကိုရှောက်ထားလိုက်ပြီးဖြစ်ပါတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းမှာရောက်နေတဲ့ ICC ရှေ့နေချုပ်ခရင်ခန်ကဒီကနေ့ပဲကြေညာလိုက်တာပါ2019ခုနှစ်ဩဂုတ်လ25ရက်နေ့ကနေဒီဇင်ဘာ31ရက်နေ့အထိမြန်မာစစ်တပ်ရဲတပ်ဖွဲ့နဲ့နေကြားဆောင်တပ်ဖွဲ့တို့ကရိုဟင်ဂျာနဲ့ရိုဟင်ဂျာမဟုတ်တဲ့အရတားပြည်သူတွေအပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်အသေးစိတ်တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပြီးတာဝန်ရှိသူအဖြစ်စစ်ကောင်စီခေါင်းဆောင်ကိုဖမ်းဝရမ်းတောင်းဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ ICC ရှေ့နေချုပ်ကပြောပါတယ်ဒီကနေ့ထုတ်ပြန်တဲ့ဖမ်းဝရမ်းထုတ်ပေးဖို့လျှောက်ထားချက်ဟာကနဦးအဆင့်သာဖြစ်ပြီးနောက်ထပ်တောင်းခံမှုရှိတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာရောက်နေတဲ့ ICC ရှေ့နေချုပ်ခန့်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်သူရဲ့အခုလိုလျှောက်ထားချက်ဟာ ICC တရားရုံးရဲ့စံနှုန်းသတ်မှတ်ချက်တွေနဲ့ကိုက်ညီမှုရှိမရှိဆိုတာကိုတရားသူကြီးတွေဘက်ကဆုံးဖြတ်ပေးရမှာဖြစ်ကြောင်းနဲ့တကယ်လို့သူလျှောက်ထားချက်ကိုတရားသူကြီးတွေကသဘောတူတယ်ဆိုရင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဥပဒေနဲ့အညီဖမ်းဆီးနိုင်ရေးအတွက်သူ့ရုံးအဖွဲ့ကဆက်လက်ဆောင်ရွက်တော့မှာဖြစ်တဲ့အကြောင်းကြေညာချက်မှာဖော်ပြထားပါတယ်စစ်ကောင်စီကတော့မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်မဟုတ်တယ်လို့ ICC ရဲ့ပြောဆိုချက်တွေကိုအတိအမှတ်ပြုခြင်းမရှိကြောင်းဒီကနေ့နေတွင်ချင်းပဲပြန်လည်တုံ့ပြန်ခဲ့ပါတယ်။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့တရားဝင်ရုပ်ောက်ခံ NLD အစိုးရထံက2022ခုနှစ်ဖေဖော်ဝါရီလတရက်နေ့မှာအာဏာသိမ်းယူခဲ့တဲ့စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာရိုဟင်ဂျာတွေအပေါ်လူသားမျိုးနွယ်ဆန့်ကျင်တဲ့ရာဇဝမှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံထားရတာပါခင်ဗျာ။
မြန်မာနိုင်ငံမှာစစ်ရေးပဋိပက္ခတွေတဘာဝဘေးရန်တွေနဲ့စစ်မှုမထမ်းမနေရဥပဒေတွေကြောင့်လူသားချင်းစာနာမှုအခြေအနေတွေပိုးပြီးဆိုးရွားလာနေပြီးတော့အိုးအိမ်ဆွန့်ခွာထွက်ပြေးရသူအရေအတွက်ဟာ2024ခုနှစ်တတိယ3လပတ်အတွင်းမှာ 3.4 သန်းထိတိုးလာတာကြောင့်အရေးပေါ်တုံ့ပြန်ဆောင်ရွက်မှုတွေပိုးပြီးလှုပ်ဆောင်ဖို့လိုအပ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာ UNOCHA ကဒီကနေ့ထုတ်ပြန်ပါတယ်အိုးအိမ်ဆွန့်ခွာထွက်ပြေးရသူအရေအတွက်ဟာဒုတိယ3လပတ်အတွင်းမှာ 2.5 သန်းကျော်ရှိရကနေအခုလိုတိုးလာခဲ့တာပါပိုးပြီးပြင်းထန်လာနေတဲ့လက်နက်ကိုင်ပဋိပက္ခတွေနဲ့စီးပွားရေးပြိုလဲမှုအပြင်2024ခုနှစ်စောပိုင်းကပြဋ္ဌာန်းခဲ့တဲ့စစ်မှုမထမ်းမနေရဥပဒေတွေကြောင့်အခြေအနေတွေပိုဆိုးသွားပြီးတော့တိုင်းပြည်အနှံ့စိုးရိမ်ထိန်းလန့်မှုတွေမ မတည်ငြိမ်မှုတွေပိုပြီးကျေပြန့်လာတယ်လို့အိုချာရဲ့တတိယ3လပတ်အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါအပြင်ပြီးခဲ့တဲ့ဇူလိုင်လကနေစက်တင်ဘာလအတွင်းမြန်မာနိုင်ငံအနောက်မြောက်ပိုင်းအလဲပိုင်းအရှေ့တောင်ပိုင်းဒေသတွေမှာမိုးကြီးရေရှမ်းခဲ့တဲ့အတွက်လည်းအိုးအိမ်နဲ့လမ်းတံတားတွေအပါအဝင်အခြေခံအဆောက်အုံတွေပျက်စီးခဲ့တယ်လို့အရေးပေါ်အခြေအနေလိုအပ်မှုတွေလည်းပိုပြီးတိုးပွားလာခဲ့တယ်လို့ UN အိုချာရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။
အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့တရုတ်နိုင်ငံပေါ်သွင်းကုန်တွေတိုးကောက်မဲ့အစီအစဉ်ကြောင့်အရှိတောင်အခြားမှာရက်ခတ်မှုတွေရှိလာနိုင်တယ်လို့ကြွမ်းကျင်သူတွေကခန့်မှန်းနေကြပါတယ်။ရှိတောင်အခြားနိုင်ငံတွေစီတရုတ်နဲ့တခြားနိုင်ငံသားတွေပိုင်တဲ့တရုတ်နိုင်ငံတွေကဆက်ယုံအလို့ယုံတွေပြောင်းရွှေ့လာတာကိုတွေ့ရကြောင်းကုန်သွယ်ရေးကြွမ်းကျင်သူတွေက VOA ကိုပြောပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတရုတ်နိုင်ငံအပေါ်ကုန်သွယ်ဂွန်တွေပိုပြီးကောက်ခံမယ်လို့ပြောဆိုပြီးကုန်ကြစည်တွေတက်တာစီဖို့ပြောင်းရွှေ့နိုင်တယ်လို့ခန့်မှန်းနေကြတာပါ။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုကိုအရှိတောင်အာရှဒေသကပို့ဆောင်နေတဲ့သွင်းကုန်တွေဟာတရုတ်ရဲ့ကုန်ကြမ်းတွေကိုအသုံးပြုနေတာကြောင့်ထင်သလောက်အကျိုးမြတ်ရဖို့မလွယ်ကြောင်းလည်းသုံးသပ်သူတွေကထောက်ပြပါတယ်။ထရမ့်ရဲ့ပထမသမ္မတတက်တန်း2019-2020ခုနှစ်အတွင်းတရုတ်သွင်းကုန်တချို့ကို25ရာခိုင်နှုန်းအထိအခွန်တိုးကောက်ခံခဲ့တာပါ။အခုဒုတိယတက်တမ်းမှာလည်းတရုတ်သွင်းကုန်အားလုံးအပေါ်60ရာခိုင်နှုန်းအခွန်တိုးကောက်မယ်ဆိုပြီးရုပ်ောက်ပွဲမွဲစေချိန်မှာပြောခဲ့သလိုကြံတစ်စာချိန်ဆိုတဲ့နေ့မှာပဲတရုတ်ကုန်ပစ္စည်းတွေအပေါ်အခွန်100ရာခိုင်နှုန်းတိုးကောက်ဖို့သမရအမိတ်နဲ့ထုတ်ပြန်မယ်လို့ဒီသတင်းပါထဲမှာပဲပြောထားပါတယ်။တကယ်လို့သာဒီအစီအစဉ်အကောင့်ထဲပေါ်မယ်ဆိုရင်တော့စိတ်ယုံတွေအမြန်ပြောင်းရွှေ့တာကိုတွေ့ရမှာဖြစ်သလိုကုန်စည်စစ်မှုတွေလည်းပုံစံပြောင်းလဲသွားတာကိုတွေ့ရမှာဖြစ်တဲ့အကြောင်းစင်ကာပူနိုင်ငံအခြေစိုက်သုံးသပ်သူဂျာယန့်မန်နွန်ကပြောပါတယ်။ထရမ့်ပထမတက်တန်းကာလအတွင်းတရုတ်ပေါ်အခွန်တိုးကောက်တာကြောင့်တရုတ်နိုင်ငံအတွင်းစိတ်ယုံတွေထိုင်းမလေးရှားဗီယက်နမ်နိုင်ငံတွေကိုပြောင်းရွှေ့သွားကြပါတယ်။အခုဒီချိန်မှာလည်းတရုတ်နိုင်ငံနဲ့နီးစပ်တဲ့ကမ္ဘောဒီးယားလာအိုအပြင်အင်ဒိုနီးရှားနိုင်ငံကိုလည်းတရုတ်ကစိတ်ယုံတွေပြောင်းရွှေ့တာဖြစ်လာနိုင်ပါတယ်ခင်ဗျာ။
မလေးရှားနိုင်ငံတော်ဘဏ္ဍာငွေနဲ့ထူထောင်ခဲ့တဲ့ 1MDB ဘဏ်ရင်းနှီးမြှုပ်နှံမှုရန်ပုံငွေဒေါ်လာဘီလီယံနဲ့ချီအလွဲသုံးစားမှုနဲ့ထောင်ဒဏ်ချမှတ်ခံထားရတဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇက်နဲ့ဘဏ္ဍာရေးဝန်ကြီးဟောင်းတို့အပေါ်ဆွဲဆိုထားတဲ့အမှုတချို့ကိုပလတ်ဖို့မလေးရှားကွာလာလမ်ပူအထက်တရားရုံးကဒီကနေ့နိုဝင်ဘာလ28ရက်နေ့မှာဆုံးဖြတ်လိုက်ကြောင်းအကျိုးဆောင်ရှင်တွေကပြောပါတယ်ခွင့်ပြုထားတဲ့အချိန်ကာလအတွင်းလုပ်ငန်းတွေမပြီးပြတ်တာနဲ့အစိုးရရှေ့တွေဘက်ကလုံလောက်တဲ့တပ်တွေအထောက်အထားမပြနိုင်တာကြောင့်ခုလိုဆုံးဖြတ်လိုက်ရတာဖြစ်တယ်လို့အကျိုးဆောင်ရှေ့တွေကပြောပါရရှင်ဗုဒ္ဓဘုရားညချမ်းသတင်းအစီအစဉ်ကိုကိုစော်ဝင်းလိုက်နဲ့အတူပြပြခဲ့တာပါအခုဆက်လက်ပြီးတော့သတင်းပေးပို့ချက်တွေကိုကြည့်ကြရအောင်ပါရှင်ကချင်ပြည်နယ်ဗမော်မြို့လေရင်ဝင်းကိုကချင်တိုင်းသားလက်နက်ကိုင်ဖွဲ့ KIA ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့ပြီးရဲ့နောက်မှာလေရင်ခီးစင်တွေရန်နာခဲ့တဲ့အတွက်ဒေသခံတွေလေရင်ခီးစင်တွေကိုရန်နာခဲ့ရတယ်လို့ဒေသခံတွေက VOE ကိုပြောပါတယ်တိုက်ခိုက်မှုအပြီးမနေ့နှောင်းပိုင်းမှာပဲဝိုင်းမော်မြို့နယ်ဝက်ရှောင်ရွာကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်အဆောက်အုံတစ်ခုလည်းထိခိုက်ခဲ့ပါတယ်ကချင်ပြည်နယ်ကစစ်ရေးတင်းမာမှုနောက်ဆုံးအချိန်ကြီးရန်ကုန်ကသတင်းပေးပို့လာတာကိုကိုစံကျော်ကပြောပြမှာပါရှင်
ကချင်ပြည်နယ်ဗမော်နယ်မိုးမောက်ကြားမှာတော့စစ်ကောင်စီနဲ့ KIA ပူးပေါင်းတပ်တွေကြားမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးကချင်ပြည်နယ်ဗမော်မြို့လေစိတ်ကိုလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ခီးစဉ်တွေရပ်ဆိုင်ထားကြောင်းကချင်ဒေသခံတို့ကပြောပါရယ
်မိုးမောက်နဲ့ဗမော်ကြားကတိုက်ပွဲဖြစ်နေတာဒါလေကြောင့်တိုက်ခိုက်တဲ့ပုံမှန်ဖြစ်နေတယ်ဗမော်ဘက်ကတော့မနေ့ကလေစိတ်ကိုဆွတ်တိုက်တုံးအပြစ်တော့ဒီခီးစဉ်တွေရပ်ထားကြော
လုံခဲ့တဲ့မတ်လ9ရက်နေ့ကလည်းဗမော်လေစိတ်မှာလက်နက်ကြီးကြပြီးပြေးလည်ထိခိုက်ခဲ့တာကြောင့်လေရင်ခီးစင်တွေကိုရှေ့ရခန့်ရန်နာခဲ့ရပါတယ်။မိုးမောင်းတဲ့ဗမော်အကြမ်းမှာတော့စစ်ကောင်စီတပ်နဲ့ KIA အကြမ်းဖြစ်ပွားနေတဲ့တိုက်ပွဲတွေဟာနှစ်လကျော်ကြာကြာမြင့်နေပြီဖြစ်ပါတယ်။ကချင်ပြည်နယ်ကတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးစခန်းတရှိရာကံပိုက်တီမြို့ကို KIA ကသိမ်းယူလိုက်တဲ့နောက်မှာဝိုင်းမော်ကံပိုက်တီကားလမ်းကမြို့ရွာအချို့ကိုလေကြောင်းကတိုက်ခိုက်တာတွေရှိလာနေတာပါ။အလားတူပဲဒီလနိုဝင်ဘာလ26ရက်နေ့ညနေ3နာရီခွဲကမှဝါရှောင်ရွာကိုလေကြောင်းကတိုက်ခိုက်ခဲ့တာရှိကြောင်းဝိုင်းမော်ဒေသခံတူက VOA ကိုပြောပါတယ
်။မနေ့ကဝါရှောင်မှာအဲဒီဝါရှောင်ကစေညောင်းကိုကြောက်ရတယ်မင်းတို့သူ့ရဲ့စေညောင်းကိုသူ့တို့အဲဒီမှာအဲဒီစေညောင်းကိုဝါကျလို့ကြားတယ်။လူထိခိုက်ရမရှိဘူးလို့ကြားတယ်။
ဒေသတွင်းသတင်းမီဒီယာတွေမှာတော့ဂျက်တိုက်လေယာဉ်နဲ့ဘုံနှလုံးကျဲချခဲ့ကြောင်းအခြားတစ်လုံးကတော့ KIA တပ်တွေနေရာယူထားတဲ့73ကီလိုစုပေါင်းဂိတ်မှဖြစ်ကြောင်းဖော်ပြပါတယ်။လောလောဆယ်ဝိုင်းမော်ကမ်ပိုက်တီလန်ကဝိုင်းမော်ခလာရ58တရင်ဂိတ်နဲ့ဝူယန်ပီတူးစစ်ဂိတ်တွေကလည်းဖြတ်တန်းသွားလာခွင့်ပိတ်ထားပါတယ်။ဒီလ24ရက်နေ့ကဝိုင်းမော်မြို့နယ်နန့်ဝါကျေးဝါအနီးကိုလေကြောင်းကဘုံကျဲခဲ့တာကြောင့်နေအိမ်3လုံးပျက်စီးပြီးလူတစ်ယောက်ထိခိုက်ခဲ့ကြောင်းနဲ့22ရက်နေ့မှာတော့စဒုံမြို့ဘုံကျဲတိုက်ခိုက်မှုမှာဟိုတယ်တစ်လုံးနဲ့မြို့နယ်အုပ်ချုပ်ရေးယုံပျက်စီးခဲ့ကြောင်းလဲဒေတာတွင်သတင်းမီဒီယာတွေကဖော်ပြပါတယ်။ကချင်ပြည်နယ်အတွင်းတိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။
ဆက်လက်ပြီးတော့ဒီကချင်ပြည်နယ်ကစီးရီးတက်မာနေတဲ့အခြေအနေကိုလည်းကျမတို့နောက်ဆုံးအခြေအနေဘောနော်ကြည့်ကြရအောင်ပါဆွဆွကတော့ကိုစံကျော်ပြပြသွားတာပါအဲ့တော့ဒီကချင်တိုင်းသားလက်နက်ကိုင်ဖွဲ့ KIA နဲ့တိုက်ပွဲတွေအတွင်းမှာကမ်ပိုက်တီကနေတရုတ်နိုင်ငံနဲ့တင်းချောင်သွားတဲ့စစ်ကောင်စီတပ်တွေဟာအခုအခါမှာဆိုလို့ရှိရင်တော့ရှမ်းပြည်နယ်မြောက်ပိုင်းမှာပြန်ပြီးတော့စူးစီးနေတယ်လို့နှိဆက်သူတွေက VOA ကိုပြောပါရတယ်။ကမ်ပိုက်တီနယ်စပ်ကနေတရုတ်နိုင်ငံထဲကိုထွက်ပြေးသွားတဲ့စစ်ကောင်စီတပ်တွေကိုမူဆယ်မြို့ကိုရောက်တဲ့အထိတရုတ်နယ်စပ်လုံခြုံရေးတပ်ဖွဲ့တွေကပြန်ပြီးတော့ပို့ဆောင်ကူညီခဲ့တယ်လို့လည်းဆိုပါရတယ်။ဒီကြောင့်ရန်ကုန်ကသတင်းပေးပို့လာတာကိုတော့ကိုစော်မိုးကျော်ကပြောပြမှာပါရှင်။
ကချင်အထုဒေသတစ်ကနောက်ဆုံးကြန့်ရှိနေတဲ့တရုတ်မြန်မာနယ်စပ်ကမ်ပိုက်တီမြို့ကို KIA ပူးပေါင်းတပ်တွေကနိုဗင်ဘာလ20ရက်နေ့မနက်ပိုင်းကစတင်ထိုးစစ်ဆင်ခဲ့ပြီးညနေပိုင်းမှာသိမ်းယူခဲ့ပါတယ်။လက်ရှိမှာတော့ကမ်ပိုက်တီတစ်မြို့လုံးကို KIA ကနယ်မြေရှင်းလင်းရေးတွေဆောင်ရွက်ပြီးမြို့ကိုထိန်းချုပ်ထားပါတယ်။ကချင်ပြည်နယ်ကမ်ပိုက်တီနယ်ဝိုင်းမော်မြို့အထုဒေသတစ်ကမ်ပိုက်တီမြို့သိမ်းတိုက်ပွဲမှာစီရင်နေလို့တရုတ်နိုင်ငံတဲကိုစစ်ကောင်စီတပ်ဖွဲ့ဝင်300ကျော်လောက်လက်လွတ်ထွက်ပြေးသွားခဲ့ပါတယ်။တရုတ်ထဲကိုထွက်ပြေးသွားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်အားလုံးကိုတရုတ်နယ်ကြားဆောင်တပ်ကနိုဗင်ဘာလ23ရက်နေ့ညနေပိုင်းမှာတရုတ်ပြည်ယူနန်ပြည်နယ်ကျဲကောင်ကနေတဆင့်မူဆယ်နယ်ဇက်ကိုပြန်လည်လွှဲပြောင်းပေးရခဲ့ပါတယ်။အခုအခါမှာတော့ဒီတရုတ်ဘက်ကနေပြန်လွှဲပေးခဲ့တဲ့ကမ်ပိုက်တီကထွက်ပြေးသွားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့ကတပ်မ69လက်အောက်ခံတိုင်ရင်းတွေနဲ့ပူးပေါင်းပြီးတိုင်ရင်းအဖြစ်ပြန်လည်ဖွဲ့စည်းနေကြောင်းနှိစသူတူက VOA ကိုအခုလိုပြောပါတယ
်။ကမ်ပိုင်းကြီးခိမဖွဲ့ပြီးတယ်ဟိုတချို့ဝင်နေအနောက်တစ်ခါစစ်တပ်မိသားစုဝင်ပြီးစစ်တပ်အကူအညီရောပေါ့နော်။ဒီလိုမျိုးစက်ဖက်ကိုဖွဲ့ပြီးတင်းချောင်းရတယ်။ဒီလိုဘက်ကနေပြီးတော့မှာမူဆယ်ဒိတ်ကိုအရင်ညာပေါ့။ညာဝင်သူများမသိတဲ့အချိန်ပေါ့နော်။ဒီအရောက်တုံးရဆိုတော့လာပြီးတွင်းသွားတယ်။ဒီဘက်ကရဟလီလီကနည်းနည်းဒီနောက်ပေါ်မှာဒီတိလုံငယ်ဇက်တောက်ဆောက်ပေါ့နော်။ဒီနောက်ပေါ်မှာကင်းထောက်ပြီးတဲ့ပုံစံမျိုးရှိတယ်။မူဆယ်မာသူတကယ်ပုံစံမျိုးနဲ့တော့ဒီမှာဖွဲ့ပြီးမှုရှိတယ်။တမ69လို့ပြောလို့နော်။ဒါအဲ့တော့တမပုံစံမျိုးသူတို့ရပြီးတော့ဖွဲ့ပြီးမယ်လို့အဲ့အလူကြီးဟာနဲ့သူကအဲ့လိုမျိုးအတန်တော့ထွက်တာပဲ
။မူဆယ်မျိုးနဲ့ဟာရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီရဲ့တမ69အထိုင်ချထားတဲ့တခုတည်းသောကြံရှိနေတဲ့မျိုးလည်းဖြစ်ပါတယ်။ကြံတဲ့နေရာတွေကိုတော့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်အဖွဲ့တွေကအသီးသီးထိန်းချုပ်ထားပါတယ်။ဒါကြောင့်လက်တလောမှာတော့ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့မှာစစ်ကောင်စီလက်အောက်ခံပြည်သူ့စစ်အဖွဲ့တွေရဲ့အရေးအယောင်ကိုသိမတွေ့ရတော့ဘူးလို့ဒေသခံတကူကပြောပါတယ်။
ผมจะเลยพาไปที่ไอ้โหปุ่มมันแล้วก็ตั้วลาในไทยน่ะปุ่มมันแล้วแล้วชูชาก็ตั้วปิดชื่อได้ไอ้โหอยู่นู่นแล้วมันจะมาတော့ว่าไอ้เนาะไฟแบนล่ะตั้วก็ไอ้โหไฟไทยสายไทยเนี่ยเล่นไม่ได้ป่ะอีสงั้นมันมากว่าอะคือจะตัวไอ้โหนี่ลงเลยတော့อีกว่าตี้อยู่นี่มันว่าดิไม่เข้าอ่ะก็ตี้อยู่เข้าไปแทนเลยတော့ไม่คงได้ชื่อเดียวมีมาเนี่ยครับเนาะตี้อยู่นี่ชินทัวร์ไปแล้วปิดชื่อยังไม่เข้าတော့ทีไอ้ดิวะ
တရုတ်မြန်မာနယ်စပ်တလျှောက်ကစီးရီးပဋိပက္ခတွေကိုသတိပေးတုံ့ပြန်တဲ့အနေနဲ့ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကနယ်စပ်ဂိတ်တွေကိုတရုတ်ကမကြာသေးခင်ကပိတ်ခဲ့ပါတယ်။မြန်မာဘက်မှာစားတောက်ကုန်နဲ့73စီတွေပြတ်လတ်နေပါတယ်။အခုတော့ရှမ်းပြည်နယ်မြောက်ပိုင်းကမူဆယ်နယ်စပ်ဂိတ်ကနေစားတောက်ကုန်တွေကိုတနိုင်တစ်ပိုင်းတင်သွင်းဖို့တရုတ်ကပြန်ပြီးခွင့်ပြုပေးလိုက်ပါတယ်။တရုတ်နဲ့ထိစပ်နေတဲ့မြန်မာနယ်စပ်မှာစီးရီးကျပြန့်လာတဲ့အတွက်တရုတ်ကတိုင်းရင်းသားလက်နက်ကိုင်တွေကိုဖိအားပေးတဲ့အနေနဲ့နယ်စပ်ဂိတ်အားလုံးနီးပါးကိုအောက်တိုဘာလ18ရက်နေ့နောက်ပိုင်းကစပြီးတစ်ခုပြီးတစ်ခုပိတ်လာခဲ့ပါတယ်။အခုအချိန်အထိဆက်ပိတ်ထားဆဲဖြစ်ပါတယ်။ကချင်ပြည်နယ်အတွင်းကစီးရီးအခြေအနေတွေတိုင်းရင်းသားလက်နက်ကိုင်တွေသိမ်းပိုက်လိုက်တဲ့နယ်စပ်မြို့တွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမရှိသေးပါဘူး။
ကိုစော်မိုးကျော်ပြောပြသွားတာပါအခုဆက်လက်ပြီးတော့စကိုင်းတိုင်းမှာဒီစစ်ကောင်စီရဲ့တိုက်ခိုက်မှုအခြေအနေတွေကိုလည်းကြည့်ကြရအောင်ပါရှင် စကိုင်းတိုင်းကလေးမြို့နယ်လက်ပံချောင်းကျေးရွာမှာစစ်ကောင်စီရဲ့လက်နက်ကြီးထိမှန်ပြီးတော့ကလေးတအုပ်ပါဝင်ရွာသား၄ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မနေ့တုန်းကဆိုလို့ရှိရင်လည်းသေဆုံးမှုတွေအပါအဝင်လက်ပံချောင်းကျေးရွာမှာစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်ဒီလာထဲမှာပဲသေဆုံးသူအရေအတွက်ဟာ၅ဦးထက်မနည်းရှိနေပါပြီ။ဒီအကြောင်းရန်ကုန်ကတည်တင်းပေးပို့ထားတာကိုအခြေခံပြီးတော့မက်ခင်လေးကပြောပြမှာပါ။
ကလေးမျိုးအခြေဆိုင်စစ်ကောင်စီအမြောက်တပ်ကလက်ပံချောင်းကျေးရွာကိုအင်္ဂါနေ့အစောပိုင်းမှာလက်နက်ကြီးနဲ့၄ချိန်ပစ်ခတ်ရမှာရွာသားတချို့သေဆုံးခဲ့တာလို့ဒေသခံတွေကပြောပါတယ်။အသက်25နှစ်အရွယ်ကျောင်းဆရာမတဦး၊အသက်14နှစ်အရွယ်ကျောင်းသူတဦး၊အသက်54နှစ်အရွယ်အမျိုးသမီးတဦးနဲ့အသက်65နှစ်အရွယ်အမျိုးသားတဦးစုစုပေါင်း၄ဦးသေဆုံးခဲ့တယ်လို့လည်းဒေသခံတယောက်ကပြောပါတယ်
။မနေ့ပိုင်းကကျန်လာရင်တော့ဘယ်လိုလဲ။ဒါကသမားစီတူနီကလည်းမဟုတ်ဘူး။ဒီတိုင်းမဲ့သူဒေသခံတွေကဒေသခံကြံတဲ့သူအေးစစ်နေနေ။လည်းလည်းတယောက်လေးလုံးဖြစ်တယ်။အကြောင်းကြတာလေးရပြစ်ခတ်နေရတာလည်းရှိပြန်တယ်။ဆရာမနဲ့ကလေးပါတို့လေ။အဲ့ဒါမိကလေးတော့မိကလေးတော့ရေရေပြုတ်ဖြစ်မှရလို့
လက်ပံချောင်းကြီးရွာကိုစစ်ကောင်စီတပ်ဖွဲ့တွေကလက်နက်ကြီးနဲ့မကြာခဏပစ်ခတ်တိုက်ခိုက်နေပြီးအခုနောက်ဆုံးတစ်ကြိမ်နဲ့ပါဆိုရင်ဒီလာထဲမှာတေဆုံးသူ၅ဦးရှိသွားပြီလို့ပြောပါတယ်
။ဒီဘက်မှာရှိတဲ့ဒီဟာတွေကိုထူလိုက်၊ဒါစီထူလိုက်၊ညာစုထူလိုက်အဲဒါတော့တို့မရင်းမချင်းတို့အဲတို့ဒါတော့ထူကြတော့ပုံမှန်လိုက်ထူသွားတယ်၊သုံးရက်တစ်ခါထူမလား၊တစ်ပတ်တစ်ခါထူမလား။အဲထူလိုက်ရင်လည်းတစ်ခါထူလိုက်လည်းအနည်းဆုံး၄လုံးလာလို့ထောင်းလို့အဲလိုထူတာပုံမှန်ပါပဲဒါကတော့ပုံမှန်ပါပဲအတိတ်တိုင်းရှိတာနဲ့မရှိတာပဲပေါ်သွားတာ
စစ်ကောင်စီကနေမြေရှင်းလင်းရေးစစ်ကြောင်းထို့တာလက်နက်ကြီးတွေနဲ့ကြေးရွာတွေကိုရန်တန်ပစ်ခတ်တာလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင့်သခိုင်းတိုင်းကဒေသတော်တော်များများကဒေသခံတွေဟာစစ်ဘေးရှောင်နေကြရပါတယ်စစ်ကောင်စီဘက်ကတော့အဲ့ဒီဒေတာတွေမှာပြည်သူကာကွယ်တပ် PDF တွေရှိနေလို့နေမြေရှင်းလင်းရတာဖြစ်တယ်လို့ထုတ်ပြန်လို့ရှိပါတယ်ဒီလိုနေမြေရှင်းလင်းမှုတွေကြောင့်သခိုင်းတိုင်းမှာစစ်ဘေးရှောင်ဒုက္ခသည်တွေနဲ့ထိခိုက်သေဆုံးမှုတွေလည်းတိုးလာနေပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလက်နက်ကင်ပြည်ပခန့်တွေကြီးထွားလာရကနေရဲစွန့်ခွာသူတွေတိုးလာနေရမှာအခုနောက်ဆုံးအချက်လက်တွေအရဆိုရင်ပြည်ရင်းဒုက္ခသည်အရေအတွက်ဟာနောက်ထပ်နှစ်သိန်းခွဲကျော်တိုးပြီးတော့စုစုပေါင်း 3.4 သန်းရှိနေပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ကလည်းဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်ရှင်
မခေလေးပြောပြသွားတာပါအခုလို့ဒီမြန်မာနိုင်ငံတဝန်းမှာစီရေပฏิပခတွေဖြစ်ပွားရာဒေတာတွေမှာဆိုလို့ရှိရင်စစ်ကောင်စီဘက်ကကုံစီတဲယူခွင့်တွေကိုပိတ်ပင်ထားတဲ့အတွက်73စီဟာရှားပါလာနေတဲ့အခြေအနေကိုဒေတာခံတွေက VOE ကိုပြောပါတယ်ဒီကြောင့်ရန်ကုန်ကသတင်းပေးပို့ထားတာကိုမဆုမွန်ကပြောပြမှာပါရှင
်စစ်ကောင်စီတပ်နဲ့တော်လိုင်းရေးအင်အားစုတွေကြားတိုက်ပွဲပြင်းထန်နေတဲ့နေရာဒေတာတွေမှာနှစ်ဖက်အပြန်အလှန်ကုံစီတဲယူခွင့်ကတ်သက်ထားတာတွေကြောင့်ကုန်ပစ္စည်းတချို့နဲ့73စီပြက်လက်တာမျိုးတွေကြုံတွေ့နေရပါတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။မိုင်းရဲလာရှိုလန်ကိုပြီးခဲ့တဲ့ရက်ပိုင်းကပဲစစ်ကောင်စီဘက်ကပိတ်ဆို့ခဲ့ပြီးတော့တောင်ကြီးမိုင်းကိုင်လာရှိုလန်ကိုပါထပ်ပြီးတော့ပိတ်လိုက်တာပါ။ဒီလိုအခြေအနေမှာပဲရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်တွေမှာမြန်မာဘက်ကို73စီမတင်ဖို့ဘူးတရုတ်ဘက်ကလည်းတင်းတင်းကြပ်ကြပ်ကန့်ကွက်ထားပါတယ်။ဒါကြောင့်မို့လို့မှောင်ခိုရတဲ့73စီတမျိုးကိုပဲဈေးကြီးပေးပြီးဝယ်သုံးနေရပါတယ်လို့မူဆယ်ဒေတာကလုပ်ငန်းရှင်တဦးက VOA ကိုပြောပါတယ
်အခုဒီရက်ထဲမှာတော့အများသောပြည်ဝယ်လို့ရတဲ့ဈေးကတော့ပေါင်းတစ်သိန်း900ပေါ့နော်ဒေတာ20ဆိုတော့ဟွာလောက်ကြမှာ6500 900လောက်တော့ရှိမှာပေါ့လေမှောင်ခိုဘယ်ကဝင်နေလဲတော့မသိဘူးအောက်ကလည်းလာတဲ့ဈေးကတော့ဒီတရုတ်စီတက်တော့တရုတ်စီလည်းဝင်တော့ဝင်တယ်မှောင်ခိုဝင်တာတော့နော်ဘယ်လိုဝင်လဲတော့မသိဘူးအဲ့ဒါမျိုးဘုံနေနဲ့လာရောက်လာမျိုးတော့ရှိတယ်။ဒီတာ20ဘုံကိုအဲ့နှစ်သိန်းရောက်နေ၊တစ်သိန်း900ရောက်နေ၊တစ်သိန်း600ရောက်နေအဲ့လိုရောက်
။ကိုကတ်တက် MMDA ထိန်းချုပ်ထားတဲ့ရှမ်းမြောက်ကလာရှိုမျိုးနဲ့တော်လန်ရေးတက်တွေဝင်းရံထားတဲ့တရုတ်နယ်ဇက်ကမူဆယ်ကိုဆက်သွဲထားတဲ့လမ်းမိုက်မှန်သမျှကိုစစ်ကောင်စီဘက်ကအခုရက်ပိုင်းထဲမှာပဲဖျက်တောက်ပိတ်ဆို့တာတွေလုပ်နေတာပါ။တိုက်ပွဲဖြစ်ပွားပြီးတော့တော်လိုင်းအင်အားစုတွေအားကောင်းတဲ့နေရာအများစုမှာအခုလိုမျိုး73စီပြက်လက်တာမျိုးတွေရှိနေပါတယ်လို့မြမပြည်အနှံ့ခီးသည်တည်ယူပို့ဆောင်ပေးနေတဲ့လုပ်ငန်းရှင်တဦးကလည်းပြောပြပါဗျ
။ရှမ်းဘက်တို့ကသကိုင်းဘက်တို့ကြတော့သူကနေမြေမေးချမ်းတဲ့အပေါ်မှာဟိုဘက်ဒီဘက်အပွဲစည်းတွေကသူတို့ကဟိုလိုပိတ်ဒီလိုပိတ်ဒီပိတ်တဲ့ခါကျတော့အဲ့မှာစီရရောက်ဖို့ကမလွယ်ဘူးဖြစ်လို့ပါ။ကျွန်တော်တို့ပြရတော့ပေါ့နော်။လမ်းပိတ်လို့ဖြစ်တာနိုင်ငံရေးကြောင့်လမ်းပိတ်လို့ဖြစ်တာအဓိကတော့ကျန်တဲ့စီသေးကနိုင်ငံလုံးဖြစ်တာမဟုတ်လေမအေးချမ်းတဲ့ဒေတာတွေမှာဖြစ်နေတယ်ကွာတချို့ဒေတာကြောင့်လည်းမအေးချမ်းတော့ညာလည်းပဲပုံမှန်သွားလာလို့သွားလာခွင့်ရနေသေးတယ်ဆိုရင်တော့မ ဘာမှပြဿနာမရှိသေးဘူ
းရန်ကုန်အပါအဝင်ပြည်နယ်နဲ့တိုင်းတချို့မှာတော့ပုံမှန်အတိုင်း73စီကိုဝယ်ယူနိုင်ပါတယ်လို့သူကဆက်ပြောပါတယ
်ရန်ကုန်ကနေဒီဘက်အထက်ချမ်းပေါ့ပြည်သူနဲ့မြို့ကြီးနဲ့တဘောတိုင်းအဲ့ဒီဘက်ချမ်းမှာအား73စီကအခုဟာအရင်လိုတော့မကျပ်ဝယ်လို့တော့စဉ်းပြီးတယ်ဒီဆိုင်နဲ့ဝင်ထည့်ထည့်လို့ရတယ်ဟောအရာဝီတိုင်းတဘောတိုင်းရန်ကုန်တိုင်းအုပ်ကင်းပြည်နယ်မွန်ပြည်နယ်ပေါ့နော်အဲ့ဒါတွေကတော့လက်ရှိတော်တော်တွေမှာငြိမ့်နေ
တယ်ဒါပေမဲ့ချင်းပြည်နယ်အပါအဝင်စကိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်တချို့ကို73စီခွဲတမ်းမပေးတော့ဘူးဆိုတဲ့သတင်းတွေကပြီးခဲ့တဲ့ရက်ပိုင်းမှာပဲထွက်ပေါ်လာခဲ့တာပါအဲ့ဒီနောက်မှာပဲဒေတာရင်း73စီအလူရဲ့ဝယ်ယူစုဆောင်းတာနဲ့ဈေးနှုန်းတက်လာတာတွေဖြစ်ခဲ့ပါတယ်73စီတင်သွင်းတူလောင်ဖြန့်ဖြူးခြင်းလုပ်ငန်းကြီးကြပ်ရေးကော်မတီဘက်ကတော့လူမှုကွန်ရက်တဲ့ပေါ်မှာပြန့်နှံ့နေတဲ့မြို့နယ်အလိုက်စီခွဲတမ်းလျှော့တယ်ဆိုတာကမဟုတ်ဘဲနဲ့စီဆိုင်နေအလိုက်73စီအသင်းတွေကပဲတွက်ချက်ပြီးတော့ဖြန့်ဖြူးပေးနေတာပါလို့ကော်မတီတာဝန်ခံက VOA ကိုပြောထားပါတယ်73စီဖြတ်တောက်ထားတယ်ဆိုပြီးတော့သတင်းတွေထွက်ပေါ်နေတဲ့နေရာဒေသမှာတော့73စီဝယ်ယူနိုင်ရေးကပုံမှန်အခြေအနေမှာရှိမနေဘူးလို့ဒေသခံတွေကပြောနေကြပါတယ်ရှင
်မဆုမမအခုဆက်လက်ပြီးတော့အမေရိကန်နိုင်ငံရေးနဲ့ပတ်သက်တဲ့သတင်းလွှာတစ်ပုဒ်ကိုကြည့်ရှုနားဆင်ကြရအောင်ပါအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကနိုင်ငံသားရေးဝင်ကြီးဖြစ်မာကိုရူဘီယိုကိုရထားတာပါရူဘီယိုဟာ2011ခုနှစ်ကတည်းကဖလော်ရီဒါပြည်နယ်စီနေအထက်လွှတ်တော်အမတ်တအုပ်ဖြစ်ပြီးတော့နိုင်ငံသားရေးရာနှင့်ထောက်လန်းရေးကော်မတီတွေမှာတာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်စတီဗ်ဟာမန်သတင်းပေးပို့ထားတာကိုကိုငိမ့်ချန်းကပြောပြမှာပါရှင်
အသက်53နှစ်အရွယ်မာကိုရူဘီယိုဟာကျူပါရွှေပြောင်းအခြေချဘလုတ်သမားလူတန်းစားမိသားစုမှာမွေးဖွားလာသူပါသူ့ကိုယ်သာအထက်လွှတ်တော်စနစ်ကအတီးပြုတ်ခန့်အပ်ပေးမယ်ဆိုရင်သူဟာပထမဦးဆုံးစပိန်စကားပြောလက်တင်နယ်ဘွားနိုင်ငံသားရေးဝန်ကြီးဖြစ်လာမှာပါရူဘီယိုဟာတရုတ်အပါအဝင်ကျူပါနီကာရာဂွားနဲ့ဗင်နီဇွဲလားနိုင်ငံတွေကအာဏာရှင်တွေအပေါ်တင်းမာတဲ့သဘောထားကိုပြသထားသူပ
ါကိစ္စအတော်များများမှာသူ့ကိုတိမ့်ငဲ့လို့ခမားခေါ်ခြင်းခေါ်လို့ရပါတယ်အထူးသဖြင့်တရုတ်နဲ့ပတ်သက်တဲ့ကိစ္စမှာပ
ါအမေရိကန်ကိုဆန့်ကျင်ဖို့တရုတ်ဟာမြောက်ကိုရီးယား၊အီရန်၊ရုရှားတို့နဲ့ပေါင်းနေတယ်လို့ရူဘီယိုကပြောထားတာပါ2022ခုနှစ်မှာယူကရိန်းကိုရုရှားကကျူးကျော်ပြီးတဲ့နောက်ရူဘီယိုကယူကရိန်းကိုလူသိထင်ရှားထောက်ခံခဲ့သူပါလက်တလုံးမှာတော့ဒီစစ်ပွဲကိုအဆုံးသတ်ရေးစိတ်ဆက်ညှိနှိုင်းဖို့တောင်းဆိုထားပြီးပြီးခဲ့တဲ့ဧပြီလတုန်းကယူကရိန်းကိုပေးမဲ့စည်ရေးအကူအညီဒေါ်လာ65ဘီလီယံကိုဆန့်ကျင်ပေးပေးခဲ့ပါတယ်
And so I believe our goal when
Ukraine နဲ့ပတ်သက်ရင်ကျွန်တော်တို့ထားရှိတဲ့ရည်မှန်ချက်က Ukraine ကိုကူညီတဲ့နေရာမှာကျွန်တော်တို့ဘက်မှလည်းကုန်ကြစရိတ်နှဲစီပြီးကမ္ဘာတဝန်းကကျွန်တော်တို့မဟာမိတ်တွေကိုလည်းဘေးမဖြစ်စေတဲ့နည်းဖြစ်တင်ပါတယ
် Rubio ကိုအတီးပြုတ်ခန့်ထားမဲ့လုံဖော်ကိုင်ဘက်စစ်နေအမတ်တွေက Ukraine နဲ့ပတ်သက်တဲ့ Rubio ရဲ့မူဝါဒယုံကြည်ချက်ကိုလေးလာဆန်းစစ်ကြမယ်လို့ Brookings Institution က Michael O'Hanlon ကပြောပါတယ်
Certainly if we were to abandon Ukraine
တကယ်လို့ကျွန်တော်တို့ Ukraine ကိုသာစွန့်ပစ်ခဲ့မယ်ဆိုရင် Rubio ကစွန့်ပစ်တဲ့လို့ပြောနေတာမဟုတ်ပေမဲ့လည်း Ukraine ရှုံးသွားတာကိုထိုင်ကြည့်နေခဲ့မယ်ဆိုရင်ကမ္ဘာတလွားကအမေရိကန်မဟာမိတ်တွေအနေနဲ့သူတို့နောက်မှာကြီးစုဆောင်မပေးမဲ့အမေရိကန်တကယ်ရှိရလားဆိုတာတန်လျာဝင်သွားမှာပ
ါလွန်ခဲ့တဲ့၈နှစ်က Republican ပမာဏရွေးကောက်ပွဲတွေမှာ Rubio ဟာ Donald Trump နဲ့ရှင်ပြိုင်ခဲ့သူပါသူဟာနိုင်ငံသားရေးဝန်ကြီးအဖြစ်နဲ့ထရမ့်ရဲ့အမေရိကန်ပထမမူဝါဒကိုအကောင့်ထည့်ဖော်မဲ့အဓိကတန်တမန်ဖြစ်လာမှာပါ။လေးလာသူဘီလ်မာပက်ထရက်က
မဟာယာရဲ့ cualquier expectativa que
sea ဘလို့မျှော်မဲချက်ပဲဖြစ်ဖြစ်ကျမတို့လက်တွေ့ကြရပါမယ်။ကဘာပေါ်ကတခြားအကျိုးစီးပွားတွေနဲ့ရှင်လာရင်အမေရိကန်အနေနဲ့သူ့အကျိုးစီးပွားကိုဦးစားပေးမှာပါ။
အရှိအလယ်ပိုင်းအရေးမှဆိုရင်လည်းထရမ့်ရဲ့ရည်တည်ချက်အတိုင်းရူဘီယိုဟာအစ္စရေးကိုခိုင်ခိုင်မာမာထောက်ခံသူပါ။ရူဘီယိုဟာစီနေအမတ်ဘွားတို့ကဂါဇာမှာရှိတဲ့ဟားမတ်စ်အဖွဲ့ကိုအပြတ်ချိန်မုံဖို့အစ္စရေးကိုတောင်းဆိုခဲ့သလိုအမေရိကန်ကအကြမ်းဖက်အဖွဲ့လို့သတ်မှတ်ထားတဲ့ဟားမတ်စ်အဖွဲ့ပြန်စုဖို့အခွင့်အရေးရသွားမယ်လို့ပြောပြီးအပြစ်ရရေးကိုလည်းဆန့်ကျင်ခဲ့ပါတယ်ခင်ဗျာ
ကုငိမ့်ချမ်းပါရှင်ကျွန်မအခုဒီတော်တာရှင်တွေအတွက်သတင်းကောင်းတစ်ခုပြောပြချင်ပါတယ်ကျွန်မတို့မနေ့ပိုင်းထုတ်လွှင့်နေတဲ့ဒီရေဒီယိုရုပ်သံအစီအစဉ်ကိုအခုဆိုလို့ရှိရင်ဒီလှိုင်းတိုမီတာကနေပြီးတော့ပြန်ပြီးတော့နားဆင်နိုင်ပြီဖြစ်ပါတယ်ဒီအတွက်လည်းဒီမီတာလိုက်အနည်းငယ်အပြောင်းလဲရှိတယ်ဆိုတာကိုအသိပေးပါရစေရှင
် VOA American တန်ရဲ့ VOA မြန်မာနာနခင်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုအစီအစဉ်ကို Digital Line တွေကအပြင် Line 2 Radio နဲ့ဖမ်းယူနိုင်ပါတယ်မနက်6နိုင်မှစတင်တဲ့ရေဒီယိုအစီအစဉ်မှာပထမပိုင်းနိုင်ရွယ်မနက်6နိုင်ကနေ6နိုင်ခွဲအထိထုတ်လွှင့်မှုတွေကို line 2 meter 25 kilohertz 1.165 line meter 32 kilohertz 6.53 ညာနဲ့ line meter 40 kilohertz 0533ညာတို့ကလည်းဖမ်းယူနိုင်ပါတယ်မနက်6နာရီကနေ9နာရီအထိတနာရီလုံးစာအစီအစဉ်ကိုတော့24နာရီတင်ဆက်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေကလည်းနားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်အခုကျမတို့ဒီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်နေတဲ့အစီအစဉ်ကို Facebook ဆာမျက်နှာဖြစ်တဲ့VOA Burmese News ကနေလဲတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကျမတို့ဒီအပတ်စဉ်ကဏ္ဍတွေထဲမှာ Editor ဆွေးနွေးကန် Jan C, အားကစားကဏ္ဍစတာတွေကိုတင်ဆက်မှာပါ။အခုပထမအဦးဆုံးတော့ဒီ Editor ဆွေးနွေးကန်အစီအစဉ်ကိုကြည့်ကြရအောင်ပါရှင်။ American သမ္မတ Biden က Ukraine ကိုတာဝေးပစ်ဒုံးကျည်နဲ့မြေမြုပ်မိုင်းတွေအသုံးပြုခွင့်ပေးလိုက်တဲ့အတွက်စိုးရိမ်မှုတွေရှိလာသလိုတစ်ဖက်မှာလည်းရုရှားနဲ့စစ်ပြေငြိမ်းရေးနှိမ့်နိုင်ဖို့အတွက် Ukraine ကိုအားဖြည့်ပေးတာဖြစ်နိုင်တယ်လို့လည်းတွက်ဆမှုတွေရှိနေပါတယ်။ဒီလိုလက်နက်သစ်တွေသုံးခွင့်ပြုတာဟာဘာရည်ရွယ်ချက်နဲ့လဲဘလို့အကျိုးဆက်တွေရှိလာနိုင်တယ်လဲဆိုတာကိုဒီတစ်ပတ် Editor ဆွေးနွေးကမှဥကြော်စံသားကိုမမသဇင်အောင်ကဆွေးနွေးမေးမြန်းထားပါတယ်ရှင
်။မင်္ဂလာပါဥကြော်စံသားရှင
်။မင်္ဂလာပါဆွေ
။အဲ Ukraine ကိုဒီရုရှားနဲ့စစ်ပွဲမှာပေါ့တဝဲပြေမီဇိုင်းဒုံးတွေကိုရုရှားပိုင်နဲ့ထဲထိသုံးဖို့ဆိုပြီးတော့ American နဲ့ Britain ကခွင့်ပြုလိုက်ပါတယ်။အရင်တော့ဒါကိုတစ်ချိန်လုံးတားမြစ်ထားတာ။အခုမှဘာလို့ခွင့်ပြုလိုက်တာလဲ
။အရင်တော့တစ်ချိန်လုံးတားမြစ်ထားတယ်။ Ukraine ကသုံးချင်နေတာကြာပြီ။အများတန်းတောင်းတယ်သူတို့ကမပြေခဲ့ဘူး။ဆိုတော့အခုဘာကြောင့်ပြေးရလဲဆိုတော့အဲ့ဒီသူတို့ပြောတဲ့အစင်းမြင့်ဒုံးပေါ့လေသူတို့က Army Tactical Missile Systems ATCAMS လို့ခေါ်တဲ့ဒုံးတွေပေါ့။အဲ့ဒါကိုအသုံးပြုလိုက်တာဘာကြောင့်လဲဆိုလို့ရှိရင်တော့ပထမတစ်ခုကတော့စီးရီးအဖြစ်အစင်းမြင့်မှာလိုအပ်နေတယ်လောလောဆယ်မှာမြောက်ကိုရီးယားတပ်ဖွဲ့တွေကရုရှားဘက်ကရောက်လာပြီးရုရှားဘက်ကဝင်တိုက်နေပြီးတချို့နေရာတွေမှာရှိနေပြီးတိုက်တော့မယ်ဆိုတော့ဒီဟာကိုကောက်ွယ်တဲ့သဘောဖြစ်တယ်လို့ပေါ်ရင်အပြင်တွေ့မြင်ရပါတယ်အမေရိကန်ဆိုတော့ဘာကြောင့်ဒီဟာကိုသုံးဝင်ပြုတယ်ဆိုတာကိုတည်ဝင်ညာချက်မရှိပါဘူးဒီအစင်းမြင့်ဒုံးနဲ့ပတ်သက်ပြီးတော့နောက်အဲ့ဒါအစင်းမြင့်ရဲ့လိုအပ်ချက်ပေါ်တယ်နောက်တစ်ခုကတော့သမ္မတဘိုင်ဒန်ကရာထူးကဆင်းပေးရဖို့နှစ်လပဲကျန်တော့တယ်ဆိုတော့နောက်တက်လာမဲ့ဒေါ်နယ်ထရမ့်ကသူဒါတက်လာရင်ဒီစပဲကိုချက်ချင်းညဉ့်ညဉ့်ရအောင်ရဆဲအောင်လုပ်မယ်လို့ပြောနေတာဟုတ်တမင်တကာဒေါ်နယ်ထရမ့်ရဲ့ညဉ့်ညဉ့်အစီအစဉ်အတွက်အနှောင့်အယှက်ဖြစ်အောင်တမင်တကာစစ်ဆင်ကိုမြင်ပေးခဲ့တာလို့လည်းပဲတချို့က negative ဒါရှူတော့ငါပေါ့လေသုံးသပ်ပြီးတော့ပြောကြတယ်အဲတစ်ချိန်တည်းမှာပဲတချို့ကလည်းဒီဟာဝဲဘာပြောလဲဆိုတော့ဒေါ်နယ်ထရမ့်ကပူတင်နဲ့ယူကရိန်းကြားမှာညဉ့်ညဉ့်ဆွေးနွေးပြီးအဖြစ်ရှာဖို့ပြောလာတဲ့အခါမှာUkraine ကိုစီးရေးအချိန်အားမြင့်ပေးထားခြင်းအပြင် Ukraine ဟာအပေါ်စီးကသူတို့မျိုးဒန်းတူ level နဲ့ဆွေးနွေးနိုင်မယ်တဆင်းနေပြီးတော့ဆွေးနွေးရမလိုဘူးဆိုတဲ့သဘောနဲ့လွတ်တာဖြစ်တယ်လို့ပြောရတယ်။ဒါလည်းဖြစ်နိုင်တယ်ပေါ့လေအကုန်လုံးဟာဖြစ်နိုင်တဲ့အခြေအနေပါပဲစီးရေးအခြေအနေအခြေအနေရလိုအပ်တာရဲ့နောက်ပြီးတော့ Donald Trump ရဲ့အတွက်စဉ်းစားစရာဖြစ်အောင်ရဲ့နောက်တစ်ခုကအဲ့မှာ Ukraine ဟာအပေါ်စီးကနေပြီးညှိနှိုင်းနိုင်အောင်သူတို့မျိုးဒန်းတူညှိနှိုင်းနိုင်အောင်ဆိုပြီးတော့ပေးတယ်လို့ယူဆရပါတယ်မြတ်စွာ
ဒီကုလသမဂ္ဂပိတ်ထားတဲ့မြေမြုံမိုင်းတွေပေါ့ဒါတွေကိုသုံးခွင့်ပြုတာရောဘာကြောင့်မလဲ
အဲ့ဒါလည်းလိုပဲဆက်ဆက်နေပါတယ်ဒီကိစ္စနဲ့ပတ်သက်လို့ကတော့ American အစိုးရဘက်ဒေဝင်းရှင်းလင်းချက်ပြောပါတယ် Lloyd Austin American ကာကွယ်ရေးဝန်ကြီးကပြောတယ်ဟိုဘက်ကလာတဲ့တပ်တွေဟာ Russian တွေဟာ Ukraine ဘက်ကိုထိုးပေါက်လာပြီဆိုရင်တကယ်အင်အားကြီးနေလက်နက်ကြီးနေ machine စရန်ရကြီးနေတခင်းနဲ့ထိုးပေါက်လာတာမဟုတ်ဘဲနဲ့ချင်းမြန်နဲ့ချီလီန်တက်တွေကိုပေါ့လေအာတက်စုလေးတွေကိုလွှတ်ပြီးတော့အရင်ဆုံးဝင်ပြီးလမ်းရှင်းခိုင်းတဲ့ဘာညာဆိုတော့အဲ့ဒီဟာကိုဟန်တာဖို့အတွက်သူတို့အဓိကလိုအပ်တယ်တရားပို့ပြီးတော့ခက်တဲ့ကိစ္စပေါ့လေဒါနိုင်ငံတကာကုလသမဂ္ဂတာမြင်ထားတဲ့ဟာကိုဟန်တာပြီးတော့ချူဖောက်ပြီးတော့ပေးရတဲ့ကိစ္စဖြစ်ပါတယ်ဆိုတော့သူတို့ကလည်းတည်ဝင်ဒါကိုအကြောင်းပြချက်ပေးပြီးတော့လုပ်တယ်ဘာပဲပြောပြောဒီအဝေးပြေးမစ္စိုင်းစနစ်ပေးတာရောမြေမြုံမိုင်းတွေကိုခွင့်ပြုတာရောနှစ်ခုလုံးကဘာလို့ပေါ်ပြနေလဲဆိုရင်ရေဘူးရအဖြစ်ဒီစစ်ပွဲမှာယူကရိန်းဘက်ကအင်အားလိုအပ်နေတယ်အင်အားနိုင်နေတဲ့အတွက်ကြောင့်ဒီဘက်ကပူပြီးနှင်းပေးရတယ်ဆိုတာပေါ်လင်ပါတယ်ရုရှားကိုသူတို့မရှင်းနိုင်ဖြစ်နေတဲ့အတွက်ကြောင့်ပူပြီးအဖြစ်ပေးတဲ့သဘောလို့ပြောမှာဖြစ်ပါတယ
်ဒီလိုအနောက်နိုင်ငံတွေကပို့တိုးတိုးပြီးတော့ခွင့်ပြုလာတဲ့အပေါ်မှာရုရှားရဲ့တုံ့ပြန်တာဘယ်လိုရှိပါလဲ
ရုရှားဘက်ကလည်းပူတူတူပြီးတော့ဖိလာမယ်ဆိုတဲ့သဘောပါပဲရုရှားဘက်မှာဆိုသူတော့အားပြောခဲ့တဲ့ ATACSM အဲ့ဒီ missile တွေ၆ဆင်းဖြစ်တယ်လို့ပြောတယ်အရင်ကတော့ supersonic ဆိုတဲ့ standard မြန်တဲ့ missile တွေရှိရဲ့အခုတော့ hypersonic hypersonic ဆိုတာ supersonic တဲ့၅ဇာပုံမြန်တယ် intercept ဂျာဖြတ်တိုက်ခဲ့လို့မရဘူးအဲ့ဒီဒုံးတွေကိုသုံးတယ်အဲ့ဒီဒုံးတွေမှာ ballistic လူကြီးညာကိုထိညှိပြီးတော့လှုပ်လို့ရတဲ့ဟာကိုပြစ်မှတ်ကိုတစ်ခါထိနိုင်တဲ့ဟာကိုလှုပ်ပြီးတော့သုံးတယ်ဒဇင်းနာမှာစသုံးပြီးလို့ပြောတယ်ဒါရက်အစင်းမြင့်တဲ့အော်လည်းသုံးဦးမယ်ဆိုတော့တောက်တန်နေတဲ့သတင်းစာရှင်တွေမှာပူတင်ကပြောသွားတာတွေ့ရပါတယ်ဆိုတော့ရုရှားဘက်ကလည်းစစ်ချင်းပူနှင်လာတဲ့အဲ့ဒီဟာတွေအပြင်ရုရှားနျူကလ িয়ার လက်နက်သုံးဖို့အတွက်သူတို့မှသတ်မှတ်ထားတဲ့သတ်မှတ်ချက်ကိုတော့ရှော့ပေးလိုက်တယ်တကယ်လူအရင်လွယ်လွယ်ကူကူအသုံးပြုလို့ရအောင်ဆိုတဲ့သဘောဖြစ်လာတယ်ဆိုတော့ရုရှားဘက်ကတုံ့ပြန်မှုကတော့အရေးကြီးတယ်အင်တန်ဒီထားမယ်ကိစ္စဖြစ်တယ်လို့ပြောမှာပါအ
ဲ့ဒီလူတွေဖြစ်လာတဲ့အချိန်မှာပဲပေါ့ဂျာမနီဝန်ကြီးချုပ်ကသမရပူတင်နဲ့ဖုန်းဆက်ပြီးတော့စကားပြောတဲ့လူလဲသတင်းတွေမှာတွေ့ပါတယ်။တခြားနိုင်ငံတွေကရောဘလို့တုံ့ပြန်ပါလဲ
။တကယ်တော့ဂျာမနီကတော့ဒီနေတိုအဖွဲ့ထဲမှာဂျာမနီတို့ပြင်သစ်တို့ကအစရတဲ့သူတို့ဂျင်းချန်အဖြေရှာစီခြင်းတဲ့နိုင်ငံတွေဖြစ်ပါတယ်။ဒါနေတိုအဖွဲ့ဝင်ဖြစ်ပေမဲ့ပေါ့လေ။ဆိုတော့သူတို့ကတော့အဲ့ဒီကိစ္စကိုစစ်စစ်အဖြေရှာစီခြင်းနဲ့ဆန္ဒရရှိနေမှာပါ။မလွှဲသာလို့သာသူတို့နေတိုစီကံတိုင်းလိုက်နာရတာပေါ့လေ။ Now နေတိုနဲ့မဆိုင်တဲ့ဂျာနိုင်ငံဖြစ်တဲ့တေယုကလည်းတော့ဟန်တာပါတယ်မကြိုက်ပါဘူးတေယုကအစကလေးကဒီစစ်ပွဲကိုတိုက်သိမ်းဘူးဒါနှိမ့်နှိုင်းဖြစ်စင်ဖို့လိုအပ်တယ်ဘာညာဆိုတော့အများတန်းကျောင်းဝင်စစ်စပ်ပြင်မယ်ဆိုပြီးတော့နှစ်ဖက်လုံးကသူပြောနေတာဖြစ်ပါတယ်တေယုကလည်းကန့်ွက်ပါတယ်ထို့နည်းတကောင်းပါပဲဒီယူကရိန်းဒိုနန်နီဇာတဲ့အရှိဥရောပနိုင်ငံတွေပေါ့လေဟန်ဂေရီသမနာပြောတယ်ဟာပူတင်ရဲ့ဘီလိုဘီလိုလက်နက်အင်အားတွေတိုးချဲ့သုံးလာမယ်ဆိုတော့ဒီဟာကိုသိပြီးတော့ရှော့မတွေ့နဲ့ဒီပဋိပက္ခသည်ဘလောက်တောင်ဖြစ်နေတဲ့ global conflicts လို့ပြောရဲတကဘာလုံးလွှမ်းခြုံတဲ့ပဋိပက္ခကြီးဖြစ်သွားနိုင်တယ်ဆိုပြီးတော့ Hungary သမ္မတသတိပေးတာတွေ့ပါရဲနောက်တစ်ခါ Poland ဝန်ကြီးချုပ်ကလည်းပြောတယ် Donald Tusk လာသူကလည်းပဲပြောတယ်ဒီကိစ္စဟာသိပြီးတော့အလေးထားသင့်တဲ့ကိစ္စဖြစ်တယ်ဆိုပြီးတော့ပြောပါရဲဆိုတော့နိုင်ငံတွေနောက်အထူးသဖြင့်ဒီ American ကမြေမြုံမိုင်းဒီ entry postal mines ပေါ်လေလူသားမိုင်းတွေကိုသုံးတာနဲ့ပြောလို့သိဝေဖန်တာကုလသမဂ္ဂရဲ့ပဋိညင်ကိုဘာကြောင့်ချိုးဖောက်ရတယ်လဲ convention ကိုချိုးဖောက်တာဖြစ်တယ်ကုလအမေရိကန်ဟာဆိုပြီးပြောကြတယ်ဒီအထူးသဖြင့်ပြင်သစ်နိုင်ငံကလည်းပဲအစိုးရပြည်ဝင်ပြောတာတော့ကျွန်တော်မကြသေးဘူးတော့ Le Monde သတင်းစာကြီးကတခါအပြင်းထန်ပြီးရှုတ်ထားပြီးဝေဖန်တယ်ဒါဟာမလို့သိဘူးဆိုပြီးပြောကြပါတယ်ဆိုတော့ကဘာကတုံ့ပြန်ကြတယ်ပေါ့လေကဘာကတော့သိမလို့လားဘူးပေါ့လေဒီဟာက
ရုရှားဘက်ကကူတိုက်ဖို့ဆိုပြီးတော့မြောက်ကိုရီးယားစစ်သားတွေတပေါင်းကျော်အဲ့ဒီရုရှားနဲ့ယူကရိန်းနယ်စပ်ကိုလည်းလွှတ်ထားရှိတယ်။အဲ့တော့အမေရိကန်ကခံမှန်းတာကတော့မကြခင်မှာဒီတိုက်ပွဲတွေမှာမြောက်ကိုရီးယားစစ်သားတွေပါလာတော့မယ်ပေါ့။အဲ့တော့စီးရေးအခြေအနေကပိုပြီးတော့ကျေပြန့်လာမှာလား
။ကျေပြန့်လာနိုင်တယ်လို့ပြောကြပါရယ်။အဓိကအဖြစ်ဒီအမေရိကန်ကပြည်စည်းရေးသုံးခင်းပေးလာတာလည်းပဲမြောက်ကိုရီးယားတက်တယ်ရောက်လာတာကိုအကြောင်းပြရဲဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့အပြန်အလှန်မြင့်ကိုမြင်တော့ဖြစ်လာနိုင်တယ်။သို့တော်လည်းပဲတချို့ကဘာတွက်ကြလဲဆိုတော့ပူတင်ဘက်ကတကယ်ကိုထိလျောက်ပြောတဲ့အတိုင်းအစွမ်းကုန်တုံ့ပြန်မှုကိုသူကစောင့်နေမယ်အ ਨੇ ဆုံးဒေါ်နယ်ထရမ့်အစိုးရတက်လာတဲ့အချိန်ကသူစောင့်ကြည့်နေမယ်ထင်တယ်အဲ့ဒီအချိန်မှာမှသူကအချိန်တွေကိုကြည့်ပြီးတော့သူကပူပြီးတော့အစွမ်းကုန်မြင်ကုန်မြင်မယ်ဆိုတော့သုံးသပ်ကြရရှိတယ်ဒါပေမဲ့အခုလောလောဆယ်ပါကိုအချိန်ကတော်တော်လေးမြင့်နေပြီဆိုတော့ဒါဟာသိပြီးတော့စိုးရင်ကြာကဘာအတွက်စိုးရင်ကြာကောင်းတဲ့အချိန်တွေဖြစ်ပါတယ်အခုတလားကွဲနှစ်လားလောက်ကျန်သေးပေါ့လေအဲ့ဒီအတွင်းမှာကိုအမျိုးမျိုးဖြစ်လာနိုင်တယ်ပေါ့လေ
အဲ့တော့ဒီရုရှားယူကရိန်းငြိမ်းချမ်းရေးအလားအလာ
ပိတ်ခဲမှာလေငြိမ်းချမ်းရေးဆိုတာဒီစစ်ပွဲဖြစ်ရတဲ့ root cause ကိုအကြံပြန်သုံးခုလောက်ပြောလို့ရတယ်ပေါ့ပထမဆုံးက historical background သမိုင်းနောက်ခံအပြင်ဟိုလွန်ခဲ့တဲ့2000နှစ်ချီရဲ့ကာလကလေးကယူကရိန်းဒီသီးခြားလူမျိုးလားရုရှားနဲ့တစိတ်တည်းစားလားဘာသာစကားအပြင်နဲ့တိတ်နှိစက်တဲ့ဒီဂျင်းဂျီမှုအပြင်နဲ့တိတ်နှိစက်တဲ့ဆိုတဲ့ခါကျတော့သူဟာသိခွဲရခဲ့ပါတယ်အဲရောင်လည်းပဲ Russian Empire ကငါတို့အထက်မှာပါလို့ဆိုတော့ Russian ဘရင်တွေကသိမ်းပိုက်ခဲ့တယ် Ukraine ကလည်းဟာငါတို့ကသီးခြားဖြစ်မယ်ဆိုပြီးတော့ခွဲထွက်ခဲ့တာရှိရဲ့ရှိခဲ့လို့စင်လာရှိလာခဲ့တယ်အဲဟာတပိုင်းပေါ့လေဆိုတော့နောက်တစ်ပိုင်းကဘာလဲဆိုလို့ရှိရင် CA ပြီးသွားတဲ့အခါမှာ Ukraine ဟာ Soviet Empire တဲ့ကလွတ်မြောက်ပြီးတော့သီးခြားနိုင်ငံဖြစ်လာတယ်သီးခြားနိုင်ငံဖြစ်လာတဲ့အထက်မှာမှအဲ Ukraine အထက်မှာလည်းပဲ Russia လူလာတဲ့သမရာရှိခဲ့တယ်ဆိုတော့အဲ့ဒီသမရာလက်ထက်မှာပြဿနာဖြစ်တယ်အဲ့ဒီဟန်စတန်ဒွန်ဟန်စတန်လည်းအဲ့ဒီ နေနေဟာအဲသူတို့ဟာရုရှားလူမျိုးတွေရဲ့ဒေသရုရှားတွေရဲ့နေရာဆိုပြီးခွဲထွက်ဖို့လုပ်တယ်သိရလုပ်တယ်အဲရုရှားညီညာရေးတပ်ဖွဲ့ဆိုတာပို့တယ်ပို့ပြီးတော့တဆုညာတော့သူတို့ရုရှားဘက်ကိုပါသွားလို့ဖြစ်တယ်ရုရှားလူရတဲ့သမဏလည်းပြုတ်ထွက်သွားပြီးတော့အခုအမေရိကန်လူလာတွေပြောမှာပေါ့တက်လာတယ်တက်လာပြီးနောက်သူဆိုတော့အဲ့ဒါကိုလည်းပဲနေတူအဖွဲ့ကလည်းပဲဆိုဗီယက်အင်ပါယာကိုအနိုင်ယူခဲ့သလိုရုရှားအဒီဟာကိုပြန်ပြီးလက်စားချေဖို့ကြိုးစားလာတာငါတို့ထိန်ရမယ်ဆိုပြီးတော့သူတို့ကဒီဘက်ကဒီအရင်ဆိုဗီယက်ပြည်ထောင်စုကပါဝင်ခဲ့တဲ့နိုင်ငံတွေကိုဖက်ထုတ်ဖို့အများအားကြိုးစားတယ်ဆိုတော့ဆိုလို့ရှိရင်ယူကရိန်းစွေ2008ခုနှစ်မှာနေတိုအဖွဲ့ဝင်ဖို့အထိလှုပ်လာခဲ့တယ်ဆိုနေတိုအဖွဲ့မှာသူအင်းကြီးချင်းနိုင်ငံသူရန်လောက်တိဆက်နေတဲ့နိုင်ငံတခုကသူတို့အဓိကရန်သူနေတိုအဖွဲ့ဝင်ဖြစ်သောမှာရုရှားဘယ်လိုမှလက်မခံနိုင်ဘူးဆိုတော့ဒီစစ်ပွဲဖြစ်လာတဲ့အထက်မှာအဓိကအကြောင်းရင်းတစ်ခုလည်းဖြစ်ပါတယ်အဲ့မှာဆိုတော့ဒါကြောင့်အဲ့ဒီဂျာမနီရဲ့ဝန်ယူဟောင်းအင်္ဂလမာကာကဟုတ်တယ်နေကသူကနေ BBC နဲ့ဆရာပါပါအင်တာဗျူးလုပ်တဲ့အထက်မှာသူကာကွယ်ပြီးပြောပါတယ်။2008မှာတဲ့ယူကရိန်းကနေတိုအဖွဲ့ဝင်ဖို့လုပ်ခဲ့တာကိုအဲဒီတော့ဂျာမန်ဝန်ကြီးချုပ်အနေနဲ့ငါဥဆောင်ပြီးကံကွယ်ခဲ့တယ်။ဒီသမ္မတဆာဂိုဇီကလည်းပဲသူဘက်ကထောက်ခံခဲ့တယ်။တကယ်လို့မကံကွယ်ခဲ့ပဲနဲ့ယူကရိန်းကအဲဒီကလေးကနေတိုအဖွဲ့ဝင်ဖြစ်သွားခဲ့မယ်ဆိုရင်ဒီစစ်ဘက်ကအဲဒီကလေးဖြစ်မယ်ဆိုပြီးတော့သူကပြောခဲ့တယ်။ဆိုတာရဟာအဓိကကြားတဲ့အကြောင်းရင်းတွေဖြစ်ပါတယ်ဆိုတော့အခုလောလောဆယ်ကတော့စီရီပฏิပက္ခပေါ်တယ်အခုလောလောဆယ်ကတော့စီရီအပြင်ဖြစ်နေတယ်ဆိုတော့ဒီပฏิပက္ခကိုဒေါ်နယ်ထရမ့်ကတော့ဘယ်လိုပုံစံမျိုးနဲ့ဖြစ်ရှင်းလာမလဲမသိဘူးသို့ပေမဲ့အဲဒီနေတိုကိုတော့သူကတကယ်ခက်ခွက်ခွက်လို့ဘို့ထိန်ဖို့ကြိုးစားနေတယ်နေတိုကလည်းသူစီရင်ဖို့ပြင်ထန်ကြိုးစားနေတယ်ဆိုတော့အဲဒီကိစ္စအထိကတော့သူတို့လုံလို့ရပါလိမ့်မယ်ဒါပေမဲ့သမိုင်းနောက်ခံရသူတို့အစွဲရှိနေတယ်အဲ့ဒါကိုပူတင်ကအဆုံးချတယ်ပူတင်ကအဲ့အမျိုးသားရေးစစ်တပ်ကိုဆွားပြီးတော့သူကသူတက်လာခါစားတော့ပြောသေးတယ်ယူကရိန်းဟာငါတို့ရုရှားနိုင်ငံရုရှားစိတ်တပိုင်းသားဖြစ်တဲ့ဘာညာလုပ်ပြရဲဆိုတော့အဲ့ဒီကိစ္စတွေမှာရောထွေးနေတဲ့အတွက်ကြောင့်အဲ့ဒီသမိုင်းနောက်ခံကိစ္စကိုလည်းထိန်းသိမ်းဖို့လိုပါလိမ့်မယ်အာပူတင်အလွန်ဆိုရင်တော့မပြောရဘူးဒီတွေ့ကြောင်ပျောက်သွားမလားဆိုတော့သမိုင်းဆိုတာကတော့ဒီဖြစ်ရတဲ့ကတော့လူတရက်ဘယ်လိုဖြစ်လာမယ်လို့ခမရသိခဲ့တဲ့ကိစ္စတွေဖြစ်ပါတယ
်ဟုတ်ကဲ့ပါဦးကျော်စန္ဒာရှင်ခုလိုဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတ
ယ်ဟုတ်ပါဘူ
းအေဒီတာဆွေးနွေးကမှာရှင်ဦးကျော်စန္ဒာကိုမမသစင်အောင်ကဆွေးနွေးမေးမြန်းတင်ပြသွားတာပါအခုတော့ဂျန်စီအလှည့်ပါရှင်ဒီတစ်ပတ်အတွက်တော့လူမှုသိပ္ပံဘာသာရပ်ကိုပညာတော်တင်စုအဖြစ်နဲ့ Oxford တက္ကသိုလ်မှာမဟာဘွဲ့ရောပါရဂူဘွဲ့ကိုပါလေ့လာနေတာဟာနိုင်ငံရဲ့လိုအပ်ချက်ကိုတထောင်တနေရာကနေဖြည့်ဆည်းပေးခြင်းလို့ပါလို့ Oxford တက္ကသိုလ်ပါရဂူဒန်းကကိုသူထက်က VOE ကိုပြောပါတယ်။ Oxford လိုနေရာမှာမြန်မာလူငယ်တွေအတွက်မဟာဘွဲ့ကိုရောပါရဂူဘွဲ့ကိုပါပညာတော်တင်စုအဖြစ်ရဖို့ဘလို့အခွင့်အလမ်းတွေရှိနေတယ်လဲဆိုတာမက်ခင်လေးကဂျန်စီပရိသတ်တွေအတွက်ဆက်သွယ်စကားပြောထားပါရှင့်။
ကျွန်တော်တို့နိုင်ငံမှာလည်းဒီလူမှုသိပ္ပံဘာသာရပ်တွေကိုအထူးပြုလေ့လာတဲ့သူတွေကလည်းအဲ့ချိန်တော့အရန်နေခဲ့တယ်ပေါ့နော်ဆိုတော့အဲ့ဒီ gap ကိုလည်းတနောက်တနေ့ကနေပြီးတော့ဖြည့်ပေးလို့ရအောင်ဆိုပြီးတော့ကျွန်တော်ရွေးချယ်ပြီးတော့တရားဖြစ်ခဲ့တာ
ပါ Hello Hello ဂျန်စီတို့လူငယ်တွေရဲ့အတွေ့အခေါ်ကလေတကယ်ကိုအမခံမယ်နော်အခုကြားခဲ့ရတဲ့လူငယ်လေးဆိုလို့ရှိရင်လည်းဘသူမှမတွေ့ထားတဲ့ပညာရည်မျိုးမှစိတ်ဝင်တစားနဲ့ထဲထဲဝင်လေ့လာနေတဲ့လူငယ်လေးနော်အဲ့တော့သူကဘသူလဲဘယ်ဘာသာရပ်ကိုလေ့လာနေရတယ်သူလဲ
နောက်နာမည်ကတော့သူထပ်ပါအခုလက်ရှိမှာတော့ University of Oxford မှာတရှိတော်အာရှလေးလာရေးဆိုင်ရာထူပြုပါရဂူဘွဲ့ကို Oxford တက္ကသိုလ်နေပြီးတော့တိုင်းရင်းချင်းမြင်းနဲ့ Clarendon Fund Scholarship နဲ့တက်ရောက်နေပါတယ်2022ကနေ2024မှာတော့ Oxford တက္ကသိုလ်မှာပဲ Master of Philosophy in International Relations ဘွဲ့ကို Jardine Foundation Scholarship နဲ့တက်ရောက်ခဲ့ပါတယ
်ဟုတ် Oxford လိုနေရာမျိုးမှာ Master ရန်အတွက်ကောပါရဂူရန်အတွက်ပါပညာတော်သင်ဆုအပြည့်အဝနဲ့ကျောင်းတက်နေရဆိုတော့တကယ်အံ့ဩစရာကောင်းတယ်နော်အဲ့တော့သူငယ်ငယ်တုန်းကအကြောင်းလေး၁၀တန်းအောင်ခဲ့တဲ့အကြောင်းလေးကိုလည်းနားထောင်ကြည့်အောင
်ဒီ2014တက္ကသိုလ်ဝန်ထမ်းစာမေးပွဲကိုဒီဘာသာစုံဂေါတုနဲ့အောင်ပြီးရဲ့အခါမှာပေါ့ဒီစေတက္ကသိုလ်တို့ပြီးသွားလို့ရှိရင်အင်ဂျင်နီယာနဲ့ဆိုင်တဲ့တက္ကသိုလ်တွေပေါ့နော်ဒါတွေကိုစပြီးတော့လေ့လာပြတယ်မိဘတွေကလည်းတိုက်တွန်းတာမျိုးရှိတယ်ပေါ့ဒါပေမဲ့ကျွန်တော်အနေနဲ့ကတော့ဒီငယ်ငယ်လေးကတည်းကဒီပထဝီဝင်တို့သမိုင်းတို့လိုမျိုးဝိဇ္ဇာဘာသာရပ်တွေကိုပို့ပြီးတော့စိတ်ဝင်စားခဲ့တယ်ပြပို့ပြရတဲ့ဒါတွေကိုလေ့လာကျင့်ခဲ့ရတယ်ပေါ့အဲဒီအချိန်မှာပဲကျွန်တော်တို့ကဒီရန်ကုန်တက္ကသိုလ်မှာလည်းဒီဝိဇ္ဇာသိပ္ပံဘာသာရပ်တွေကိုဒီ Center of Excellence COE နေနဲ့ပြန်ပြီးတော့ဖွင့်ခဲ့တယ်ပေါ့နော်ဆိုတော့အဲဒီအခါမှာကျွန်တော်ဘယ်ဘာသာရပ်တွေကိုလေ့လာလို့ရလဲကြည့်တယ်ကြည့်ရတဲ့အခါမှာတော့ကျွန်တော်ဒီနိုင်ငံရေးသိပ္ပံနိုင်ငံကဆက်ဆံရေးဥပဒေအင်္ဂလိပ်စာအထားတွေကိုတရားနေမှာနောက်ဆုံးအနေနဲ့တော့ဒီနိုင်ငံရေးသိပ္ပံကိုရွေးချယ်ခဲ့တယ်ပေါ့ ပြီးတော့နောက်တစ်ခုကကျတော့ကျွန်တော်တို့နိုင်ငံမှာလည်းဒီလူမှုသိပ္ပံဘာသာရေးတွေကိုအထူးပြုလေ့လာတဲ့သူတွေကလည်းအဲ့ချိန်တော့အရန်နေခဲ့တယ်ပေါ့နော်ဆိုတော့အဲ့ gap ကိုလည်းတနောက်တနေ့ကနေပြီးတော့ဖြည့်ပေးလို့ရအောင်ဆိုပြီးတော့ကျွန်တော်ရွေးချယ်ပြီးတော့တက်ရောက်ဖြစ်ခဲ့တာပါ
သူကလေရန်ကုန်တက္ကသိုလ်မှာအကြောင်းပြီးသွားတာနဲ့တပြိုင်နက်တည်းထိုင်းနိုင်ငံချူလာလာကောင်တက္ကသိုလ်မှာပထမမာစတာဝယ်ကိုယူခဲ့တယ်။အဲ့ဒီကနေပဲတပြိုင်နက်ထဲမှာပဲသူကအောက်စ်ဖို့ဒ်ကပေးတဲ့ပညာတော်သင်ဆုနဲ့ဒုတိယမာစတာဝယ်ကိုတက်ခဲ့တယ်တဲ့။အဲ့တော့သူရခဲ့တဲ့ပညာတော်သင်ဆုအကြောင်းလေးလည်းအခုလိုပဲမျှဝေထားတယ်။
ဆိုတော့အောက်စ်ဖို့ဒ်နဲ့ပတ်သက်တဲ့ scholarship တွေကတော့ကျွန်တော်ရှေ့မှာတော့ကဒီ Jordan Foundation scholarship ဆိုလို့ရှိရင်ရဖို့တဲ့ senior တွေရှိရပေါ့နော်။သူတို့တွေရဲ့ဒီ webinar တွေပါတွေလာထောင်ဖြစ်တယ်ပေါ့။ပြီးတော့ဒီ Jordan Foundation scholarship ဆိုလို့ရှိရင်ကြတော့ဒီအောက်ဆုံးမှာပဲ BD Master BA BD PhD နဲ့မဆိုပါဖြစ်လို့ရတယ်ပေါ့နော်ဒါပေမဲ့သူကတော့ဒီရှေ့တောင်အာရှနိုင်ငံနေနဲ့တရုတ်မြန်မာပါဝင်ပေါ့နော်ဒီနိုင်ငံတွေကိုပေးတာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်ကဒီတစ်ခုကိုတော့ target ထားပြီးတော့ဟောဖြစ်မယ်ဆိုပြီးတော့ကျွန်တော်ဖြစ်ခဲ့တော့ရွှေတက်ချောက်ဖြစ်ခဲ့တာပေါ့နော်ပြီးတော့အောက်ဆုံးရဲ့ website ကိုတင်ချာရှာမယ်ဆိုလို့ရှိရင်ကြတော့လည်းသူတို့ဒီတချို့ scholarship တွေကို direct nomination တွန်း process နဲ့သွားတာမျိုးတွေလည်းရှိတယ်ပေါ့เนาะအဲအဲ့အတွက်ကြောင့်မလို့ဒီကျွန်တော်အနေနဲ့ကတော့ဒီအရှောက်ကြည့်တာတော့မမာဘူးဆိုတော့သဘောတရားနဲ့ဒီ2021မှာပဲဒီချိုလောင်ကောမှဒီ master thesis ရေးနေနေပဲကျွန်တော်ဒီဘက်ဒုတိယ master အတွက်ကိုဒီ application စာလို့ဖြစ်ခဲ့တယ်ပေါ့
ရွေးချယ်စရာတွေအများကြီးရှိနေတဲ့ဒီကမှာလူမှုသိပ္ပံဘာသာရဲ့မျိုးကိုထက်ထဲဝင်နေစနစ်တကျလေ့လာပြီးတော့အောက်ဆိုမှာ PhD ရောပါရဂူဒန်အတွက်ပါတက်နေရဲဆိုတော့ဘလူအရာတွေကသူ့ကိုတွန်းအားပေးပြီးတော့အဲ့လောက်ထိစ조사လေးလာနေရတာလေ
ဆိုတော့ဘလူအရာတွေကတွန်းအားပေးလဲဆိုလို့ရှင်တော့ကျွန်တော်ရဲ့အဓိက personal trait နှစ်ခုလို့ပြောမှာပေါ့နော်ဆိုတော့ဟိုပထမတစ်ခုကတော့ curiosity ပေါ့ကျွန်တော်ကနည်းနည်းဟိုတစ်ခုခုဆိုလို့ရှင်ရန်သိခြင်းပြီးတော့ဆက်စုတက်တဲ့အခြင်းရှိရဲဆိုတော့ဟိုဒီဘာသာရဲ့တွေကိုလေ့လာတယ်ဆိုတဲ့အခါမှာဒီကိုစာမွေးဖြေနိုင်ဖို့အမှတ်ကောင်းဖို့ဆိုတဲ့ဟာမျိုးထပ်ဆောင်လို့ရှိရင်ကိုကိုတိုင်းရတရားတွေတကယ်လေ့လာခြင်းတည်ခြင်းနေလို့ဆိုတဲ့သဘောတရားမျိုးနဲ့လေ့လာရမျိုးပေါ့နော်ဆိုတော့နောက်တစ်ခုကတော့ဒီရှေ့မှာပြောသလိုပဲဒီဒီကိုလေ့လာထားတဲ့ဘာသာရပ်တွေနဲ့တကူဖို့ဒီကိုရဲ့လူမှုအတိုင်းအုံမဲ့ဖြစ်ဖြစ်ကိုနိုင်ငံမဲ့ဖြစ်ဖြစ်ကိုအကျိုးပြုခြင်းနဲ့ပေါ့နော်အဲဆိုတော့ဒီတိုင်းပြည်ရဲ့အတွင်းကူပြောင်းရေးတွေပဲဖြစ်ဖြစ်ပြီးတော့လို့ရှိရင်ဒီတိုင်းပြည်ရဲ့လူဆိုရာရင်းမြစ်တွေကိုတည်ဆောက်ဖို့တော်ပြီးဖြစ်ပေါ့နော်ဆိုတော့ဒီဒီလိုမျိုးနေရာတွေမှာဒီဘာသာရပ်တွေလေ့လာထားတဲ့သူတွေကအများကြီးလိုအပ်နေတဲ့အတွက်ကြောင့်ဆိုတော့ဒါလည်းကျွန်တော်တို့ကိုဒီ motivation တခုဖြစ်စေပါတယ်
။သူလိုပဲကြိုးစားခြင်းနဲ့လူငယ်တွေအတွက်အားပေးစကားလေးက
ဘယ် starting point တခုကနေပြီးတော့ဒီသွားမယ့် journey ဒီအများတိုင်းဒီဖတ်တယ်ပေါ့နော်မလွယ်နေဘူးမလွယ်နေတဲ့အခါမျိုးမှာအဲကိုကဒါကိုတကယ်ဝါသနာပါတယ်ကိုတကယ်လှုပ်ချင်နေဆိုတော့အခါမှသာဒီကြားထဲအခက်ခဲတွေကိုကြမ်းကြမ်းခံနိုင်ပြီးတော့ဒီကိုလိုချင်တဲ့ဘန်းနိုင်တခုကိုရောက်မှာပေါ့နော်ဆိုတော့အဲ့အတွက်ကြောင့်မလို့ကျွန်တော်အနေနဲ့ကတော့ဒီတခါတလေမှာဒီရွေးချယ်ခက်ခဲနေတာမျိုးတွေပေါ့နော်ဒီကိုဒီကွာစိတ်ဝင်စားတာတခုဒါမဲ့ဒီဖြစ်တဲ့နာတခုဆိုတဲ့ဟာမျိုးဖြစ်နေတဲ့ခါမျိုးမှာဆိုလို့ရှိရင်ဖြစ်နိုင်ဆုံးအခြေအနေမှာဆိုတော့ဒီဟာတခုပိုလိုချင်တဲ့ဟာကိုဖြစ်ချင်တဲ့ဟာကိုပဲရွေးစီချင်ပါတယ်ဟုတ
်ကဲဂျန်စီတို့ကြီးအခုကြားခဲ့ကြရတာကအောက်ဆိုတက္ကသိုလ်မှာမာစတာရန်အတွက်ကောပါရဂူရန်အတွက်ပါပညာတော်သင်ဆုအပြည့်အဝနဲ့ကြောင်းတက်နေတဲ့လူငယ်လေးတယောက်အကြောင်းကြားခဲ့ကြရတာနော်ဂျန်စီတို့လည်းကိုဖြစ်ချင်နေတဲ့အရာလေးတွေကိုစနစ်တကျနဲ့ကျွတ်ကျွတ်ဆဆလေ့လာပြီးတော့အောင်မြင်မှုကိုအရာယူနိုင်ကြပါစေလို့ဆုတောင်းပေးလိုက်တယ်နော်နောက်တစ်ပတ်ဒီမှာလည်းဂျန်စီရှိနေပါတယ်စောင့်ကြည့်ကြပါဦးနော်တတ
မက်ကလေးရဲ့ဂျန်စီအစီအစဉ်ပါရှင်ပုတ်တပုနေ့ညဂျန် VOE မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်
VOE American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်းအဖြစ်နဲ့ VOE ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOE မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ် email သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းလောကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစီနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။ကျမတို့ VOA မြန်မာပိုင်းအစီအစဉ်နဲ့ပတ်သက်လို့လည်းဝေဖန်အကြံပေးကြဖို့ဖိတ်ခေါ်ပါတယ်ရှင်။ပေးပြရမယ့် email လိပ်စာကစောစောကပြောထားတဲ့အတိုင်း burmese@voanews.com ဖြစ်ပါတယ်အခုတော့အားကစားကဏ္ဍကိုနားဆင်ကြည့်ရှုဖို့ချိန်ရောက်ပါပြီ Davis Pla Dennis ပြိုင်ပွဲမှာလက်ရှိချန်ပီယံအီတလီအသင်းက Netherlands ကိုအနိုင်ရပြီးနှစ်နှစ်သက်တိုက်ဘိုးဆွဲသွားပါတယ်။ Inter Miami အသင်းက Tata Martino ကိုနီးပြအဖြစ်ကနေထုတ်ပယ်လိုက်ပြီးတော့ Argentina ကွင်းလေအားကစားသမားဟောင်းကိုနီးပြအဖြစ်ခံလိုက်ပါတယ်။ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်ကတင်ပြထားပါတယ်ရှင်။
အင်္ဂလန်မှာပြီးခဲ့တဲ့သတင်းပတ်ကကစားခဲ့တဲ့ပရီးမီယာလိဘောလုံးပွဲတွေမှာတော့လီဗာပူးအသင်းနိုင်ပွဲတွေဆက်နေပြီးတော့ချန်ပီယံမန်ချက်စတာစီးတီးအသင်းကတော့ထပ်ပြီးတော့ရှုံးသွားခဲ့ပါတယ်။စနေနေ့ကပွဲတွေမှာချယ်ဆီကလက်စတာကို2ဂိုးတကိုးနဲ့နိုင်ပြီးတော့အာဆနယ်ကနော်တန်ဖောရက်စ်ကို3ဂိုးကိုမရှိနဲ့နိုင်ပါတယ်။ချန်ပီယံမန်စီးတီးနဲ့စပေါ့စ်တို့ပွဲမှာတော့မန်စီးတီးကစပေါ့စ်ကိုအိမ်ကွင်းမှာ4ဂိုးကိုမရှိနဲ့ရှုံးသွားခဲ့ပါတယ်။မန်စီးတီးသင်းဟာဒီပွဲရှုံးသွားတာကြောင့်ပရီးမီယာလိမှာနောက်ဆုံး3ပွဲသက်တိုက်ရှုံးထားသလိုပြိုင်ပွဲအားလုံးမှာရှုံးတာ၅ပွဲသက်တိုက်ရှိသွားပြီဖြစ်ပါတယ်။ဒါဟာဂေါ်ဒီယိုလာအထက်တော်သူ့ရဲ့နီးပြတန်းတလျှောက်မှာပထမဆုံးအချိန်၅ပွဲသက်တိုက်ရှုံးတာလည်းဖြစ်ပါတယ်။တနင်္ဂနွေနေ့ကပွဲဒီမှာတော့လီဗာပူးကဆောက်သမ်တန်ကို83နှစ်မှာရတဲ့ပယ်နယ်တီနဲ့နောက်ဆုံးမှာ3ဂိုး2ဂိုးနဲ့နိုင်သွားခဲ့ပါတယ်။မန်ချက်စတာယူနိုက်တက်အသင်းကတော့နီးပြတဲ့ရူဘင်အမ်မရင်ရဲ့ပွဲဥထွက်မှာတန်းစင်းစုံတဲ့ရောက်နေတဲ့အစ်ဆွစ်တောင်းအသင်းနဲ့တကိုးစီတီးကျသွားခဲ့ပါတယ်။ပွဲစားပြီး82ဆက်ကမှာရက်စ်ဘုတ်ကဂိုးသွင်းလို့အယူသွင်းရှေ့ကဥဆောင်ခဲ့ပေမဲ့လည်းနောက်ထပ်ဂိုးမသွင်းနိုင်ပဲခြေပါကိုပြန်ပေးလိုက်ရတာကြောင့်တကိုးစီတီကျသွားခဲ့တာပါအယူသွင်းဟာဒီပွဲမှာတော့နီးပြတဲ့အမ်မရင်ရဲ့ကစားကပုံစံတက်အောင်မှာအထာမကျသေးပဲရုန်းကန်နေရတဲ့ပုံတွေ့ရပြီးဒီပေါ်မှာမန်ယူနီးပြတဲ့အမ်မရင်ပြောတာကတော့
what I understood today is that they are trying they are really trying they stay in the positions
ကျွန်တော်ဒီနေ့နားလေတာကတော့သူတို့စ조사ခဲ့ကြပါတယ်တကယ်ကိုစ조사ခဲ့တာပါသူတို့ကိုပြောထားတဲ့နေရာမှာနေကြပြီးပြောတဲ့အတိုင်း조사ပြီးလိုက်ကစားကြပါတယ်ဒါကအရန်အရေးကြီးတဲ့အချက်ပါအရန်ခက်ခဲတဲ့အချိန်မှာတော့ကျွန်တော်တို့ပြောတဲ့အတိုင်းလိုက်ကစားကြပါတယ်ပရိသတ်တွေအတွက်တော့စိတ်ပြည့်စရာဖြစ်မယ်ဆိုတာကျွန်တော်သိပါတယ်ဒါပေမဲ့ကျွန်တော်တို့ဒီအချိန်မှာပွဲတွေအတော်များများမှာအပြောင်းလဲတွေအများကြီးလုပ်နေပါတယ်ကျွန်တော်တို့အနေနဲ့အချင်းအတော်ကြာအခက်ခဲတွေနဲ့ကြုံရအောင်မှဖြစ်ပြီးပွဲတွေနိုင်ဖို့ကြိုးစားလှုပ်သွားမှာပါအဲ့ဒီတော့အချင်းယူရမှာပါဒါပေမဲ့ကျွန်တော်တို့နိုင်ဖို့လည်းလိုပါတယ်ဒီကနေ့အိုနာနာသာမကယ်ရင်ကျွန်တော်တို့ရှုံးနိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့အနေနဲ့လက်တွေ့ကြကြစဉ်းစားပြီးနားလည်ရမှာကသူတို့ဟာနှစ်ရက်တည်းနဲ့အပြောင်းလဲတွေအများကြီးလှုပ်ထားရတယ်ဆိုတာပါ
ဒီဘက်မှာမန်စီးတီးရှုံးပြီးတော့လီဗာပူးနိုင်သွားတာကြောင့်ဆက်တပွဲပြီးမှလီဗာပူးက31မှတ်နဲ့ဒုတိယနေရာကမန်စီးတီးကို7မှတ်အသာရထားပါတယ်ခင်ဗျာ။ဒီနေ့မှာပဲမန်စီးတီးနီးပြဂေါ်ဒီယိုလာဟာအသင်းနဲ့နောက်ထပ်2နှစ်စာချုပ်သက်တမ်းတိုးလိုက်တယ်လို့မန်စီးတီးသင်းကကြာသပတေးနေ့ကကြေညာပါတယ်။ဂေါ်ဒီယိုလာဟာမန်စီးတီးနဲ့ဒီဘောလုံးရာသီကုန်မှာစာချုပ်သက်တမ်းပြည်မှာဖြစ်ပြီးတော့အသင်းကနေထွက်တော်မလို့မျိုးအတင်းတွေထွက်နေခဲ့ပေမဲ့လည်းအတင်းနဲ့နောက်ထပ်နှစ်နှစ်ဆက်နေဖို့စာချုပ်တက်တန်းတိုးလိုက်တာဖြစ်ပါတယ်။မက်ဆီဒီသင်းဟာအတင်းတွေလိုက်နာမဲ့ဘာနာယေးဆိုင်ရာစီးမြင့်နေတဲ့ကျင့်ဝတ်တွေကိုချိုးဖောက်မှုနဲ့အမှုတွေရင်ဆိုင်နေရပြီးတော့တကယ်လို့အပြစ်ရှိတယ်ဆိုရင်ပရီးမီးယားလိဂ်ကနေပါတန်းစင်းတဲ့အထိရေးယူခံရနိုင်ပွဲရှိနေတာပါ။ဂွာဒီယိုလာကတော့မက်ဆီဒီသင်းရေးယူခံရလို့တန်းစင်းခဲ့ရရင်တော့မှစာချုပ်တက်တန်းပြည့်တဲ့အထိမန်စီးတီးနီးပြဖြစ်ဆက်ရှိသွားမယ်ဆိုပြီးတော့ပြောလိုက်ပါတယ်။
I said 6 months ago, 1 year ago, when everything, when all the clubs accuse us to have done something wrong. So what happened?
ငွေရဲ6လကအသင်းတွေအားလုံးကကျွန်တော်တို့ကိုမမှန်မကန်လုပ်တယ်ဆိုပြီးဝိုင်းဆူဆွဲတုန်းကကျွန်တော်ပြောမှုပါတယ်။တကယ်လို့ကျွန်တော်တို့ကိုတန်းစင်းတဲ့အထိအပြစ်ပေးအရေးယူလိုက်ရင်ဘယ်လိုလုပ်မလဲဆိုပြီးပြောတော့ကလည်းကျွန်တော်အနေနဲ့ဒီမှာဆက်ရှိသွားမယ်လို့ကျွန်တော်ပြောခဲ့ပါတယ
်။ Guardiola အခုလိုနောက်ထပ်နှစ်စာချုပ်တက်တန်းထိုးလိုက်တဲ့အတွက် Man City အသင်းမှာ2029ဘောလုံးရာသီကုန်ထိဆက်ပြီးတော့ရှိသွားမှာဖြစ်ပါတယ်ခင်ဗျာ။ဒီလီမာရော CBA ကဂျနိုဝါအသင်းဟာအာဆနယ်အသင်းကောင်းဆောင်ဟာပက်ထရစ်ဗီယာရာကိုနီးပြတဲ့ဖြစ်နေခံလိုက်ပါတယ်။ဂျနိုဝါအသင်းဟာဒီနေ့ဘောလုံးရာသီကုန်မှာရုန်းကန်နေရပြီးတော့တန်းစင်းစုံသားမှာရောက်နေတာကြောင့်နီးပြဂျလာဒီနိုနဲ့လမ်းခွဲလိုက်ပြီးတော့ဗီယာရာကိုနီးပြဖြစ်ခံလိုက်တာဖြစ်ပါတယ်ခင်ဗျာ။အမေရိကန်မှာတော့ Inter Miami အသင်းက Argentina နီးပြ Gerardo Tata Martino ဟာနီးပြဖြစ်ကနေနှုတ်ထွက်လိုက်ပြီးဖြစ်ပါတယ်။ Inter Miami အသင်းဟာပြီးခဲ့တဲ့ MLS ရှုံးထွက်ပထမဆင့် Quarter Final ပွဲမှာ Atlanta United အသင်းကိုမမျှော်လင့်ဘဲရှုံးသွားပြီးတဲ့နောက်မှာပဲကိုယ်ကိုယ်တော်ကိစ္စတွေကြောင့်ဆိုပြီးတော့အသင်းကနေနှုတ်ထွက်တော့မှာဖြစ်တယ်လို့ Martino က No. 22ရဲ့နေ့ကကြေညာပါတယ်
။ Bueno.
Les voy a decir algo ya que todos conocen, por cuestiones para no
ကျွန်တော်နေနဲ့ Inter Miami အသင်းကနေထွက်ပါတော့မယ်ကျွန်တော်နဲ့ကျွန်တော်ရဲ့ညီပြတစ်ဖွဲ့လုံးရှင်းနှစ်ပြန်လာမှာမဟုတ်ပါဘူးကျွန်တော်အနေနဲ့ကိုရီးကိုရာကိစ္စကြောင့် Rosario မှာရှိဖို့လိုပါတယ်ကျွန်တော်အနေနဲ့နောက်ဆုံးပြောချင်တာကတော့ကျွန်တော်တို့ဒီမှာနီးပြအဖြစ်လှုပ်ခဲရတဲ့အခြေအနေကိုပြောပါရစေ။ကျွန်တော်တို့ဒီမှာနီးပြအဖြစ်လှုပ်ခွင့်ရတဲ့အတွက်နီးပြတစ်ဖွဲ့လုံးကကျေးဇူးတင်ပါတယ်။ပြီးခဲ့တဲ့တစ်နှစ်ခွဲမှအသင်းကိုအပြောင်းအလဲတွေလုပ်ခဲ့တဲ့အချိန်အတွင်းမှာပါဝင်ခွင့်ရခဲ့တဲ့အတွက်ကျွန်တော်တို့တကယ်ကိုဝမ်းသာမိပါတယ
်။အချိန်တည်းမှာပဲအင်တာမိုင်းမီအသင်းဟာအာဂျင်တီးနားနဲ့ဘာစလိုနာကွင်းလယ်ကစားသမားဟာဗီယာမက်စကီယာရိုနိုကိုသူ့ရဲ့နီးပြအဖြစ်နဲ့ခန့်လိုက်ပါတယ်။ရုရှားနိုဟာအာဂျင်တီးနားယူ20အသင်းရဲ့နီးပြဖြစ်တဲ့တာဝန်ယူထားပြီးတော့ပြီးခဲ့တဲ့ Paris Olympic ပြိုင်ပွဲဝင်ခဲ့တဲ့အာဂျင်တီးနားယူ23အသင်းကိုလည်းနီးပြဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်ခင်ဗျာ။ Dennis Jaimori ဖတ်မှာတော့စပိန်နိုင်ငံမှာကျင်းပခဲ့တဲ့ Davis Villa နိုင်ငံလိုက် Dennis Jaimori မှာလက်ရှိ Champion အနေအသင်းအနိုင်ရပြီးတော့နှစ်ကြိမ်သက်တိုက်ပွဲဆွဲသွားခဲ့ပါတယ်။Davis Villa Final ကိုတနင်္ဂနွေနေ့ကမာလာဂါမြို့မှာကစားကြတာမှာအီတလီအသင်းကနယ်သာလန်ကိုနှစ်ပွဲပြည့်နဲ့နိုင်သွားခဲ့တာပါပထမပွဲမှာတော့ Alexander က Greece Pool ကို 6-6 နဲ့အနိုင်ရခဲ့ပြီးဒုတိယပွဲမှာတော့ Italy က Baratini က Bordeaux Sanshu ကို 6-6 နဲ့နိုင်ပြီးတော့ပိုဆွဲသွားခဲ့တာဖြစ်ပါတယ် Italy သည်ဒီပွဲနိုင်လိုက်တာကြောင့်ကမ္ဘာအဆင့်တက် Alexander အတွက်တော့ဒီနှစ်မှာတူးချင်းပြိုင်ပွဲတွေအပြင်အသေးလိုက်ပြိုင်ပွဲတွေကိုလည်းပိုဆွဲခဲ့တာကြောင့်ထူးခြားတဲ့နှစ်တစ်နှစ်ဖြစ်ခဲ့ပါတယ်စနေဟာဒီနေ့မှာ Australia Open နဲ့ American Open Tennis ပြိုင်ပွဲတွေပြင်ပြီးခဲ့တဲ့သတင်းပတ်ကကျင်းပခဲ့တဲ့ ATP Tennis ပြိုင်ပွဲကိုလည်းပိုဆွဲခဲ့တာဖြစ်ပါတယ်ဒီမှာ Tennis ပြိုင်ပွဲတွေဘက်ကနောက်ထပ်စိတ်ဝင်စားစရာသတင်းတစ်ခုကတော့ Novak Djokovic ဟာ Andy Murray ကိုနီးပြဖြစ်ခတ်လိုက်ပါတယ် Grand Slam ပြိုင်ပွဲတွေကို24ချိန်ပိုဆွဲပြီးတော့အမျိုးသားဘက်မှအများဆုံးရထားတဲ့ Novak Djokovic ဟာသူရဲ့ကစားပေါ်ဟောင်းလဲဖြစ်ပြိုင်ပွဲဟောင်းလဲဖြစ်တဲ့ဗြိတိန်ကအန်ဒီမာရေးကိုနီးပြဖြစ်ရွေးချယ်လိုက်ပြီးတော့အန်ဒီမာရေးကလည်းဒါကိုသဘောတူခဲ့တယ်လို့စနေနေ့ကကြေညာပါတယ်အန်ဒီမာရေးဟာပြီးခဲ့တဲ့ Paris Olympic ပြိုင်ပွဲမှာတင်းနစ်ကစားသမားဘွားကနေနားယူခဲ့တာဖြစ်ပြီးတော့အဲ့ဒီ Paris Olympic ပြိုင်ပွဲမှာပဲဂျိုကိုဗစ်ကအမျိုးသားတူချင်းမှာရွှေစိတ်ရခဲ့တာဖြစ်ပါတယ်ဂျိုကိုဗစ်ဟာပြီးခဲ့တဲ့နီးပြ Ivanis Savic နဲ့တုန်းကအသက်30ကျော်ပြီးမှGrand Slam ပြိုင်ပွဲတွေအတော်များများအနိုင်ရခဲ့ပြီးအခု Andy Murray အနေနဲ့ Djokovic ကိုဘယ်လောက်ထိဆက်ပြီးတော့အောင်မြင်အောင်လုပ်နိုင်မလဲဘယ်လောက်ထိဆက်တွန်းသွားနိုင်မလဲဆိုတာတွေကတော့စိတ်ဝင်စားစရာလိုပဲပြောရမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်အပတ်စဉ်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင်အခုကျမတို့ဒီ VOA မြန်မာပိုင်းကနေဒီမနက်ပိုင်းအစီအစဉ်ပေါ့နော်မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်နေတဲ့အစီအစဉ်ကိုဒီလိုင်းဒိုမီတာတွေကနေပြီးတော့အခုဆိုရင်ပြန်ပြီးတော့နားဆင်လို့ရပါပြီဒီအတွက်အပြောင်းလဲလိုင်းဒိုမီတာတွေကတော့လိုင်းဒိုမီတာ40 kHz 953လိုင်းဒိုမီတာ32 kHz 6753ညလိုင်းဒိုမီတာ25 kHz 11865တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်းကပြောပြမှာပ
ါ။ရူဟင်ညာတွေပေါ်ကျွလွန်တဲ့ရာဇဝမှုတွေအတွက်တာဝန်ရှိတဲ့ဆိုရဲဆွဆွဲချက်နဲ့မြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမြအောင်လိုင်းကိုဖမ်းဝရမ်းထုတ်ပေးဖို့နိုင်ငံတကာရာဇဝတရားရုံးICC ရဲ့ရှင်းနေချုပ်ခရင်ခန်ကဒီကနေ့နိုဝင်ဘာလ29ရက်နေ့မှာရှောက်ထားလိုက်ပါတယ်2019ခုနှစ်ဩဂုတ်လ25ရက်နေ့ကနေဒီဇင်ဘာ31ရက်နေ့အထိမြန်မာစစ်တပ်ရဲတပ်ဖွဲ့နဲ့နေကြားဆောင်တပ်ဖွဲ့တို့ကရိုဟင်ဂျာနဲ့ရိုဟင်ဂျာမဟုတ်တဲ့အရသာပြည်သူတွေအပေါ်ကျူးလွန်ခဲ့တဲ့ရာဇဝမှုတွေအတွက်အသေးစိတ်တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပြီးတာဝန်ရှိသူအဖြစ်စစ်ကောင်စီခေါင်းဆောင်ကိုဖမ်းဝရမ်းတောင်းဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ ICC ရှင်းနေချုပ်ကပြောပါတယ်ဒီကနေ့ထုတ်ပြန်တဲ့ဖမ်းဝရမ်းထုတ်ပေးဖို့လျှောက်ထားချက်ဟာကနဦးအဆင့်သာဖြစ်ပြီးနောက်ထပ်တောင်းခံမှုရှိတယ်လို့လဲဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာရောက်နေတဲ့ ICC ရှေ့နေချုပ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အစ္စရေးနဲ့လေဗနွန်အခြေစိုက် Hezbollah အဖွဲ့အစည်းအပြစ်ခတ်ရစေးသဘောတူညီချက်ဒီကနေ့နိုဝင်ဘာလ29ရက်နေ့မနေ့စောပိုင်းမှာစတင်အသက်ဝင်သွားပြီဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်ရှင်ဒီကနေ့ဒီသတင်းချင်းချုပ်ကိုတော့ကိုဇော်ဝင်းလိုင်ပြောပြသွားတာပါဒီကနေ့ညပိုင်းအစီအစဉ်ထုတ်လုပ်ရေးမှုကတော့မက်ခင်လေးပါရုပ်သံအင်ဂျင်နီယာကတော့ Robert Best ဖြစ်ပြီးတော့အသံဖန်းအင်ဂျင်နီယာကတော့ Nelson Lopes ဖြစ်ပါတယ်ရှင်ကျမတို့ VO မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်အားလုံးရှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နိုင်ပါ
Thank you.
This program has come to you.